Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ်မတ်လ6ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာအင်္ဂါညပိုင်းသတင်းတွေကိုကိုအောင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကသူတို့ပေါ်စီးရချင်းချောက်မှုတွေကိုဖယ်ရှားမယ်ဆိုရင်သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဆက်ထားဖို့လိုအပ်မှာမဟုတ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးဖို့ဆန္ဒရှိတယ်လို့ပြောကြားခဲ့ကြောင်းဆောင်ကိုရီးယားအနာဘိုင်းကြီးကပြောကြားလိုက်ပါတယ်။မြန်မာလူမျိုးရေးတပ်တရရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးတော့ရှိနေတဲ့ဝန်ကြီးမော်စလင်နေပေါ်မှာလူခွင့်ချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညပိုင်းသတင်းလွှာတွေထဲမှာတော့ဒီကနေ့မြကြီးနားမြို့မှာမြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးရုံဖွင့်လိုက်တဲ့အပေါ်မှာကချင်နိုင်ငံရဲ့တိုင်ဝိုင်းကအမြင်တချို့ကိုအခုလိုနားဆင်နိုင်ပါတယ်
။ဒီစာရေးသူကနပြောတဲ့ဒီမြင်းစံမြင်းရေးသူစာကြည့်ရင်ဒါလည်းပါပါဖို့ကြာ။အဲ့တော့ကျွန်တော်ကတော့မြင်တာကတော့ဒါကောင်းတယ်လို့ပဲမြင်ပါတယ်။
ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌရဲ့မှတ်ချက်နဲ့အတူနားဆင်ရမှာပါ။ကရင်လက်နက်ကင်တပ် KNU နဲ့အစိုးရတပ်မတော်ကြားအပြန်အလှန်ပစ်ခတ်မှုအခြေအနေတခါနိုင်ငံတကာသတင်းလွှာတွေမှာတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အသက်အရွယ်အိုမြင့်မှုနဲ့မှတ်ဉာဏ်ကြာစင်ခြင်းမစင်ခြင်းဆိုင်ရာကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုအောင်တို့ကပြောပြပေးကြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကသူတို့ဘက်မှစီးရချင်းချောက်မှုတွေကိုဖယ်ရှားလိုက်မယ်ဆိုရင်သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ထားဖို့လိုအပ်မှာမဟုတ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးဖို့ဆန္ဒရှိတယ်လို့မြောက်ကိုရီးယားဘက်ကအရေးမပြောကြားခဲ့ကြောင်းတောင်ကိုရီးယားအနာဘိုင်းတွေကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့သူတို့ရဲ့လုံခြုံရေးကိုအာမခံပြီးသူတို့ပေါ်စီးရချင်းချောက်မှုတွေကိုဖယ်ရှားခဲ့မယ်ဆိုရင်သူတို့အနေနဲ့နျူကလ িয়ার လက်နက်ပိုင်းဆက်အောင်လုပ်ဖို့ပါအကြောင်းမှမရှိပဲကိုရီးယားကျွန်းဆက်ကိုလည်းနျူကလ িয়ার ကင်းစင်တဲ့နေရာဖြစ်အောင်လုပ်သွားဖို့မြောက်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းအတည်ပြုခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ထိပ်တန်းလုံခြုံရေးအကြံပေးချွန်အီယောင်းကဆိုးမျိုးမှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်တောင်ကိုရီးယားရဲ့ထိပ်တန်းကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာတွားရောက်ပြီးတော့ခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပြီးတောင်ကိုရီးယားနိုင်ငံကိုပြန်လည်ရောက်ရှိစဉ်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ကိုရီးယားနိုင်ငံသားထိပ်တီးဆွေးနွေးပွဲကိုတော့လာမယ့်ဧပြီလမှာကျင်းပသွားဖို့သဘောတူခဲ့ကြပြီးဒါဟာဆယ်စုနှစ်တစ်ခုကျော်ကြာကာလအတွင်းမှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးကြမှာလည်းဖြစ်ပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့အမေရိကန်နဲ့ပုံမှန်ဆက်ဆံရေးဖြစ်ပေါ်လာဖို့နဲ့ပတ်သက်ပြီးဆွေးနွေးတဲ့အခါမှာလည်းမြောက်ကိုရီးယားအစိုးရဟာသဘောပေါက်လွယ်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
အမျိုးမျိုးမသိတဲ့အစိတ်အမျိုးမျိုးနဲ့ထိတွေ့မိပုံရပြီးတော့အပြင်းထန်နာမကျန်းဖြစ်နေတဲ့အတွက်စေယုံတင်ထားတဲ့ရုရှားထောက်လိုင်းဟောင်းတူရဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်ဆူရစီမဆက်သွယ်ရသေးပေမယ့်ဒီကိစ္စစုံစမ်းဆက်ဆင်းမှုမှာဗြိတိန်ဆူရနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ပြင်ထားတယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်အဲဒီနာမကျန်းဖြစ်နေသူဟာဆာဂင်းစကာရီဖယ်ဆိုသူဖြစ်ပြီးတော့2010ခုနှစ်ကအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားတရှိုးရီကိုအပြန်အလှန်ဖလှယ်ခဲ့ပြီးတဲ့နောက်ဗြိတိန်နိုင်ငံမှာခေလွန်ကင်းပေးထားသူဖြစ်တယ်လို့ဗြိတိန်သတင်းဌာနတွေကပြောပါရယ်စကရီပယ်ဟာလို့ယုံကြည်ရတဲ့အမျိုးသားအကြီးတဦးနဲ့အမျိုးသမီးငယ်တဦးတို့ကိုဆယ်လီစပါရီမျိုးရဲကခုံတန်းအားတစ်ခုပေါ်မှာသတိမေ့နေတာကိုတင်းငုံနေနေနေကင်းပိုင်းကတွေ့ခဲ့ရတယ်လို့မျက်မြင်တဦးကပြောပါရယ်သူတို့နှစ်ဦးဟာတယောက်နဲ့တယောက်တီးပုံရပြီးမြင်တာတဲ့ဒဏ်ရာတစ်စုံတစ်ခုရမှထားတာမရှိပဲသူတို့ကိုဆယ်လီစပါရီစေယံကိုခေါ်ဆောင်သွားခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါရယ်စခရီပန်နဲ့သူနဲ့အတူရှိနေတဲ့မျိုးသမီးဟာအစိတ်တမျိုးမျိုးနဲ့ထိတွေ့မိတယ်လို့တန်ရရှိနေပြီးအဲဒီနှစ်ဦးမှာစိုးရင်ကြအခြေအနေရှိနေတာကြောင့်အထူးကြမှတ်ကုသပေးနေတယ်လို့ဝက်ရှာယာရဲကပြောပါတယ်။ဒါပြင်သုံးတရားကသူတို့ပေါ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့လောက်ရလားဆိုတာဆက်လက်စုံစမ်းနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
စီးရီးယားဆူအတက်တွေကသဘုံတွေထိမ့်ချုပ်ထားတဲ့နေရာတွေကိုမြေပြင်ထိုးစစ်တရော၄ချောင်းကပါဆက်ပြီးဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စီးရီးယားနိုင်ငံအရှေ့ပိုင်းဂူတာဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအကူအညီပေးရေးရင်နှန်းတွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်ပြီးတော့အဲ့ဒီဒေသကနေပြန်လည်ဆုတ်ခွာနေကြပါတယ်။ဘုံကျဲတိုက်ခိုက်မှုတွေဖြစ်နေတာကြောင့်ထရက်ကား46စီးပါတဲ့ရင်နှန်းဟာ သူတို့မှာပါတဲ့အထောက်ပံ့တွေကိုအပြေးအဝါမပေးနိုင်ခဲ့ပဲဂူတာဒေသကအဓိကမျိုးကြီးဖြစ်တဲ့ဒူမာမျိုးကနေဒမတ်စကတ်မျိုးကိုတလနေညပိုင်းမှာပြန်လည်ထွက်ခွာလာခဲ့ပါတယ်။ဘုံကျဲတိုက်ခိုက်မှုတွေကြားမှာပဲကျွန်တော်တို့အကူအညီတွေပေးနိုင်သလောက်ပေးခဲ့ကြောင်းရသားတွေဟာစိတ်မကောင်းစရာအခြေအနေတစ်ခုမှာပိတ်မိနေတယ်လို့ UNHCR ဖွဲ့ရဲ့စီးရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်စာချက်မှာလ
ကျွန်တော်တို့ကတောင်းဝန်ရှိသူတွေကလည်းပြောပါတယ်ဒါပြင်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကိုတင်ပို့ဖို့လှုပ်ထားတဲ့စေဝါအကူအညီတွေအတော်များများကိုခေတ်သေးဖွဲ့တွေတင်လို့မရအောင်ရုရှားအစိုးရဘက်ကတားဆီးခဲ့တယ်လို့အဲ့ဒီနေရာမှာတခြားအရာတွေနဲ့လည်းအစားထိုးခွင့်မပေးခဲ့ဘူးလို့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းတွေဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဥတည်တဲ့တမနီတင်သွင်းကုန်တွေအပေါ်၂၅ရာခိုင်နှုန်းအခွန်ကောက်ပြီးအလူမီနီယံပေါ်အခွန်၁၀ရာခိုင်နှုန်းတိုးကောက်ဖို့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်အောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတတော်နဲ့ထရမ့်ကတနင်္လာနေ့မှာထပ်လောင်းပြောကြားလိုက်ပါတယ်။အစ်ဇွေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့သမ္မတအင်ဂျီရောမာမတွေ့ဆုံရင်နှုန်းကတော့သမ္မတထရမ့်
ကိုပြန်လည်ညှိနှိုင်းရေးမအောင်မြင်ခဲ့ရင်နာဖတာကနေနှုတ်ထမှာဖြစ်ကြောင်းနဲ့သမရကပြောပါရယ်အမေရိကန်ပြည်သူတွေအတွက်မျှတမှုရှိတဲ့သဘောတူညီချက်ရအောင်ညှိနှိုင်းနေတာဖြစ်ကြောင်းလည်းသူကပြောပါရယ်နာဖတာကိုပြင်ပြောင်းလဲနိုင်ဖို့နိုင်ငံသုံးနိုင်ငံလုံဆောင်နေတာဖြစ်ပြီးတော့နောက်ဆုံးချိန်ဆွေးနွေးပွဲကိုမက္ဆီကိုစီးပြီးမှကျင်းပခဲ့တာပါတမနီနဲ့အလူမီနီယံသင်းကုန်တွေအပေါ်ကြီးမ Java, Bimington and Weben Nijavare, a Gagger de Gale, the Lukonka Kaukam and Soyen, American Mahame, Nyabia, the Tigan Nina Moody Pilla, the main Lutri Pig Javarekmia.
ပြည်ရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်စ်15.5လင်းအားတုံညလိုင်းဒိုမီတာ20ကီလိုဟတ်စ်11.8ခွန်တုံညလိုင်းဒိုမီတာ30ကီလိုဟတ်စ်92.5လိုကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ညွေကနေအင်္ဂါနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာလူမျိုးရေးတပ်တွေဟာခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးကြံရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေမြန ကျွန်တော်တို့ရဲ့ဒုက္ခသည်စခန်းတွေကိုရောက်ရှိလာတဲ့ရိုဟင်ဂျာတွေရဲ့ပြောကြားချက်အပေါ်မှာအခြေခံပြီးတော့သူကအဲ့လိုပြောတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်လကမြန်မာလူမျိုးတက်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာနယ်မြေရှင်းလင်းမှုတွေလုပ်ရကနေရိုဟင်ဂျာခုနှစ်သိန်းလောက်အိမ်လေးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတကာလူခွင့်ဖ မဟုတ်ပဲပို့ပြီးတော့နုညံ့ညင်သားတဲ့နီလန်တွေကိုတုံးပြီးရိုဂျာမွတ်စလင်တွေငတ်မောခေါင်းမအောင်လှုပ်လာနေတယ်လို့ဂီလ်မော့ကပြောပါတယ်ဒီမှာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာရိုဂျာမွတ်စလင်တွေနေရာပြန်ရေးနဲ့ပတ်သက်ပြီးသဘောတူညီမှုတွေလုပ်ခဲ့ကြပေမဲ့လက်ရှိအခြေအနေကတော့အဲ့ဒီလူတွေကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိနဲ့ရေရှည်ပြန်နေသွားနိုင်ဖို့အခြေအနေကတော့တိတ်ပြီးမဖြစ်နိုင်သေးဘူးလို့သူကပြောပါတယ်ခင်ဗျာ
။တခိုင်းပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုတာဝန်ကယူနာခဲ့တယ်လို့မြန်မာစစ်တပ်ကတရားဝင်ထုတ်ပြန်ခဲ့ပါတယ်ဖြစ်ခဲ့တဲ့အခြေအနေပေါ်ကင်တွေးရမှာအားနည်းချက်တွေရှိတာကြောင့်တာဝန်ဆက်လက်ထမ်းဆောင်ခွင့်ကိုယူနာခဲ့တယ်လို့သုံးနှုန်းပေမဲ့စစ်တပ်ကနေနားပေးတာလားဒါမှမဟုတ်နေရာရှိပြောင်းတာလားဆိုတာတော့ရှင်းရှင်းလင်းလင်းမဖော်ပြပါဘူး။ဒါအပြင်ပြမှုကျွလုံနဲ့အရာရှိစစ်သည်ခုနှစ်ဦးရဲတပ်ဖွဲ့ဝင်၃ဦးတို့ကိုလည်းတည်ဆဲဥပဒေနဲ့အရေးယူအပြစ်ပေးခဲ့တယ်လို့ဖော်ပြပါရတယ်။ဒါလို့ဆောင်ရွက်နေတဲ့ဂျာကပဲတက်မရော်ရဲ့မူဝါဒမဟုတ်တဲ့တူးချင်းလုပ်ကင်မှုအမှားတွေကိုပုံကြီးချဲပြီးတက်မရော်တရားလုံးကကျွလုံနေတဲ့အောင်ဆက်ဆဲမှုတွေလုပ်တယ်ဆိုပြီးတော့မကြခင်ကဥရောပသမဂ္ဂရဲ့မြန်မာစစ်တပ်ကိုအရေးယူမယ်ဆိုတဲ့သဘောထားထုတ်ပြန်ချက်ကိုလည်းပြန်လည်တုံ့ပြန်ပါရတယ်။ရိုဟင်ဂျာအရေးဒီစစ်တပ်နဲ့ပတ်သက်လို့ဗြိတိန်လွှတ်တော်မတ်ရဲ့ဆက်စပ်ချက်တွေ EU ဥရောပသမဂ္ဂနိုင်ငံကြီးရေးရာကောင်စီရဲ့ဆုံးဖြတ်ချက်တွေဟာတက်မရော်ရဲ့လုံခြုံရေးဆောင်ရွက်မှုနဲ့ရခိုင်ရေးအစိုးရဆောင်ရွက်ချက်တွေအပေါ်ပြည်ရင်းပြည်ပကနေအထင်မြင်လွဲမှားစရာတွေဖြစ်စေတယ်လို့ဆိုပါရယ်မြန်မ ညီမစစ်တဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကိုICC ပြစ်မှုဆိုင်ရာနိုင်ငံတကာတရားရုံးမှရေးယူနိုင်ရေးအတွက်ဗြိတိန်လူတော်မှန်တရားကျော်ကနေဗြိတိန်ဆွေရကိုဖေဖော်ဝါရီလကောက်မင်းကပြပေးခဲ့ကြပါတယ်။အိမ်နောက်ဥရောပသမဂ္ဂနိုင်ငံသားရေးကောင်စီမြန်မာရေးဆွေးနွေးချက်မှာတော့မြန်မာနိုင်ငံနဲ့စီးရေးဆက်ဆံမှုတွေကိုရှင်းချဖို့နဲ့တခိုင်ရေးတာဝန်ရှိစစ်ကောင်ဆောင်တွေကိုပြစ
ဒီလင်္ကာနိုင်ငံအလဲပိုင်းခံနေမြို့မှာဗုဒ္ဓဘာသာရေးနဲ့မွတ်စလင်တွေကြားပရိပခါတွေဖြစ်ပြီးတရားအကြဒီကနေ့မှာပဲကျမ်းဖတ်မှုတွေမဖြစ်အောင်ထိန်းနေနေတဲ့ဒီလင်္ကာအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကိုဆက်အကြကြီးညာလိုက်ပါတယ်ဒီလင်္ကာနိုင်ငံမှာပြီးခဲ့တဲ့အနှစ်အတွင်းဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားတင်းမာမှုတွေတိုးလာနေပြီးတချို့ဗုဒ္ဓဘာသာဆွံ့ရောက်အဖွဲ ကျောင်းကွင်းရာကရိုက်တာသတင်းဌာနကိုဒီနေ့ပြောကြပါတယ်ဖေ့စ်ဘွတ်လူမှုကွန်ရက်မှာကျမ်းဖတ်မှုတွေဖြစ်အောင်လုပ်ဆောင်ရေးသားနေသူတွေကိုလည်းပြင်းထန်တဲ့အရေးယူဖို့ဆုံးဖြတ်ထားတယ်လို့လူမှုကွန်ရက်ဒီမှာရေးသားတာရင်းနဲ့ပတ်သက်ပြီးတော့သူကတုံ့ပြန်ပါတယ်မွတ်စလင်ဈေးဆိုင်တစ်ခုကိုလူကမီးရှို့ဖျက်ဆီးခဲ့ပြီးရတဲ့နောက်တိရွေ့ငါဆိုရကကန်ဒီမျိုးကိုတိရွေ့ငါစစ်တပ
ဆယ်ပြည့်ခန်းနာကိုနယူးဒယ်လီမြို့ကနေဒါရက်ဆလမ်ကိုမှာကျင်းပဖို့ပြောင်းရွှေ့လိုက်ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြားဆက်ဆံရေးရာအထူးမခန့်အနေထားဖြစ်နေတဲ့အတွက်ထိပ်ပိုင်းကောင်းဆောင်တွေကိုအဲ့လိုအခမ်းအနားတွေမတက်ရောက်ဖို့အိန္ဒိယအစိုးရကပြောကြားခဲ့ပြီးတဲ့နောက်အဲ့လိုအခမ်းအနားကျင်းပဖို့ဒါရက်ဆလမ်ကိုချွေဆန်းလိုက်တာဖြစ်ပါတယ်ခင်ဗျာ
။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုအောင်အောင်တို့ပြောပြပေးသွားကြတာပါဒီနေ့ညပိုင်းသတင်းဆောင်ပါတွေကိုတော့မြစ်ချင်းနားမြို့မှာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးယုံဖွင့်ခဲ့တဲ့အကြောင်းနဲ့စာပါမယ်ရှင်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးယုံကိုကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့ပိုင်းကဖွင့်လှစ်လိုက်ပါတယ်။ဒီနှစ်နိုင်ငံဆက်ဆံရေးယုံကတဆင့်မူရစ်စေဝါတိုက်ဖြတ်ရေးအပါအဝင်တခြားကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုနှစ်နိုင်ငံဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကို VOA သတင်းတောက်ကိုစောထက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။တရုတ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရာမြစ်ကြီးနားမြို့မှာဒီကနေ့ဖွင့်လိုက်တဲ့ဒီဆက်ဆံရေးယုံကတစဉ်ပူပေါင်းဆောင်ရွက်မှုတွေကိုအဆင့်၃ဆင့်နဲ့ဆောင်ရွက်သွားမှာဖြစ်ပြီးမိုးရစေဝါတာစီနှင်းနှင်းရေး၊နေဆက်ဒေတာတည်ငြိမ်ရေး၊တရားဥပဒေစိုးမိုးရေး၊လက်နက်မှောင်ကိုနဲ့နေဆက်ဖြတ်ကျော်မှုတွေကိုတရုတ်နိုင်ငံနဲ့ပူးပေါင်းနှိမ်နှင်းသွားဖို့ရှိကြောင်းဒီဖွင့်ပွဲကိုတက်ရောက်လာတဲ့နှစ်နိုင်ငံကိုယ်စားလှယ်တွေကပြောပါရယ်။တရုတ်နိုင်ငံဟာလက်ရှိမှာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးစရဲ့ကဏ္ဍအသီးသီးမှာပူးပေါင်းဆောင်ရွက်မှုတွေအချိန်မြင့်လှုပ်ဆောင်လာတာတွေ့ရတဲ့အတွက်အခုလိုမြကြီးနားမြို့မှာတရုတ်မြန်မာဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကြားမှာသဘောထားမတူညီရာတွေရှိနေပါတယ်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂွမ်ဂရန်အောင်ခန်းကတော့ဒေသခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့လူလူကိုအတိမပေးဘဲအခုလိုတရုတ်နိုင်ငံရဲ့ဆက်ဆံရေးယုံကိုရုတ်တရက်လာဖွင့်တဲ့အပေါ်ကန့်ကွက်ကြောင်းပြောပါတယ
်။ကျွန်တော်ပါဝင်ကချင်လူထုရောနောက်ပါတီရောဒီအရောဆိုးရင်ကြီးတော့အမှန်ပဲ။ပါဝင်လို့ဆိုတော့ဒီလူထုကိုလည်းမချပြဘူး။ဒါကြောင့်ဒီဟာတော့လုံးဝကျွန်တော်တို့လက်မခံနိုင်ဘူး။ဒီဟာဆက်ဆက်ပြီးမှလည်းမလုပ်ဘူးလေဒီလိုအစိုးရကိုကျွန်တော်ကတော့မျက်တရခံပါပဲ။ဒါမျိုးဆက်ဆက်ပြီးမှလုပ်မယ်ဆိုရင်အကျိုးဆက်တီအများကြီးညှို့ညို့ဖြစ်လာနိုင်ပါလေ။အဓိကတို့ကတော့အကျိုးကြီးပွားကိုကာကွယ်တဲ့ပုံစံမျိုးလေးနဲ့ရှိရဲ။နောက်တစ်ချက်ကတော့တို့ဒီမှာရှိတဲ့ဟာကိုပြန်ပြီးမှလုပ်ချင်တဲ့ဆန္ဒကြီးမြေဆုံကြီးကသာဒီလေပြန်လေဒီမှလုပ်ချင်တဲ့ဆန္ဒတွေလည်းသူတို့ဒီမှာအများရှိနေတယ်ဒါတွေကိုကောက်ကွေးမှလုပ်တယ်နောက်တစ်ချက်ကတော့နေဆက်နဲ့နီးဆက်တယ်ဆိုတော့ကျွန်တော်တို့လည်းဒီလူဦးရေအရရောအများကြီးတိန်းတန်းတစ်ထောင်ကျော်နေတဲ့လူဦးရေကလည်းအများကဒီမှာဝင်နေတဲ့ပုံစံမျိုးရှိတယ်ဆိုတော့ဒီတရုတ်ဒီဝမ်မိုးလာမှာကိုလည်းကျွန်တော်တို့ချင်းလူထုအနေနဲ့စိုးရိမ်ပါတယ်
လက်ရှိအချိန်မှာကချင်ပြည်နယ်အတွင်းစီရေးတင်မာမှုတွေရှိသလိုနိုင်ငံရေးရလည်းမငြိမ်သေးတဲ့အခုလိုအခြေအနေမျိုးမှာဆက်ဆံရေးယုံဖွင့်တဲ့အတွက်တရုတ်ရဲ့လွှမ်းမိုးမှုဖြစ်လာမှာကိုစိုးရိမ်ကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူ 乱上啊来表白的。
是吧？那个你比我单家的苦心，你许多的钱嘛，就那如果他一包麻料，正如这苦个着啊，不留牛，不留那个正如个，不老提正如这家看的对不？不老提啊，那个也要有细胞也要有不老提正如个的。啊，你那么细么的啵？喏，因比如也的中啊，比如也的表面上着，软木木，人家也也有，正如西瓜也也正软木木，天干的正如个，啊，比如毛宁的工程的正如偏偏南面面茶果的正如个，大家来比茶叶嘛啵？喏，正如的那个刚上的正如个新地的，新土地的，大家来正如比茶叶嘛啵？正如东家地方的。
第五那个个，古路市场用普那啵阿龙啊，苏面多啵，西家了我们好把握。ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကတော့လက်ရှိအချိန်မှာတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအကူအညီဆောင်ရွက်ပေးနေရရှိနေရကြောင်းအခုလိုဆက်ဆံရေးယုံဖွင့်တာကောင်းတယ်လို့ယူဆကြောင်းပြောပါတယ
်။ဒီကနိုင်ငံရေးပိုင်းဆိုင်ရာကိုကြည့်မယ်ဆိုတဲ့အခါသူတို့နဲ့သူ့လိုဆက်ဆံရေးယုံနေသူ့တို့မှာအဲဆက်တယ်ဆက်ဆံသွားမယ်ဆိုလို့ရှိတာအများကြီးကျူးရှိနေတယ်။အဲသာကန္တရမှာလည်းဒါဒီပါရဲ့သူကနာပြောတဲ့ဒီမြေဆေးဝါးမြေရဲ့သူစားကြည့်ရင်ဒါလည်းပါမှာပေါ့ဗျာအဲ့တော့ကျွန်တော်ကတော့မြင်တာကတော့ဒါကောင်းတယ်လို့ပဲမြင်တာပဲအဲ့ဒါကိုကျွန်တော်ဒီရုပ်ပြပြတော့မှအကြက်ကရရာမှာပါဝိုင်းဝန်းကိုတော့ဆောင်ရွက်နိုင်တယ်လို့ရှိတော့အများကြီးကျူးရှိနိုင်တယ်လို့မြင်တာသူကမြင်ကြရဲ့ဒီဆောက်တဲ့နေရာမှာအထောက်ကိုပြုတ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ
2019နိုဝင်ဘာကတရုတ်နိုင်ငံကုမင်းမှာလုပ်တဲ့15ကြိမ်မြောက်မြန်မာတရုတ်မွေးဆေးဝါးပူပေါင်းထင်းချုပ်ရေးစီဝေးပွဲမှာပြောခဲ့တဲ့အချက်လက်တွေကိုလည်းဒီနေ့ထပ်ဆောင်ပြောသွားတာဖြစ်ပါတယ
်။ကိုစောထက်စွန်စန်းတင်ပြခဲ့တာပါရှင်။အခုတခါတော့ကရင်လက်နက်ကင်တန်းနဲ့မြန်မာအစိုးရကြားကတိုက်ပွဲအခြေအနေကိုပြောပြပေးမှာပါ။တပ်မတော်ဘက်ကတိုးချဲ့နေရာယူထားမှုတွေကြောင့်နှစ်ဖက်တပ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တယ်လို့ KNU တပ်မဟာ9ကတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီပစ်ခတ်မှုတွေကြောင့်အနည်းနာကျေးရွာတွေကလူဦးရေ100နီးပါးလောက်နေရာစွန့်ခွာထွက်ပြေးနေကြရပြီးအခုတပ်မတော်ဘက်ကနယ်မြေတိုးချဲ့လာနေမှုတွေအတွက်ငြိမ်းချမ်းရေးကော်မရှင်စီကိုစာပို့ထားတယ်လို့တပ်မဟာ9တာဝန်ရှိသူတွေကပြောခဲ့ပါတယ်။ဒီသတင်းကိုတော့ရန်ကုန်အခြေစိုက် VOA သတင်းတောက်မေခါကပြောပြမှာပါရှင်။
နေရကြွေဖြစ်တဲ့ဒီနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေအတွက်အဖြေမထွက်သေးသလိုညှိနှိုင်းလို့လည်းမပြီးသေးပါဘူး KNU တပ်မဟာ9ကဗိုလ်မှူးစောကလေးတို့ကတော့ငင်းငယ်ရေးစာချုပ်မှာပါတဲ့အတိုင်းတက်နေရာချထားရေးနဲ့စစ်တီရောကျင့်ဝတ်တွေကိုတပ်မတော်ဘက်ကလိုက်နာပေးစီခြင်းကြောင့် VOA ကိုပြောပါရယ်ဘလို့ကြောင့်အခုလိုအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတယ်လဲဆိုတာနဲ့ပတ်သက်လို့ဗိုလ်မှူးစောကလေးတို့ကအခုလို VOA ကိုပြောပြခဲ့တာပါ
အရင်ကသူတို့ဖောက်ထားတဲ့လမ်းပေါ့သူတို့ဖောက်ထားပြီးတော့သူတို့မသွားတော့ဘဲနဲ့ပြေးထားတဲ့လမ်းဟောင်းနေပေါ့လေအဲ့ဒီလမ်းနေကိုသူတို့ဒီပြဖောက်ဖို့ဆိုပြီးတော့သူတို့ခွင့်တောက်တယ်ဒါပေမဲ့ဒီကျွန်တော်တို့တမဟာငါးဖက်ကနေပြီးတော့ခွင့်ပြုဘူးအခုချိန်နေရတော့ကျွန်တော်တို့ခွင့်ပြုလို့မရသေးဘူးပြန်တော့လည်းအကြောက်ကြတာပေါ့လေဒါပေမဲ့သူတို့ကတော့ဒါမဖောက်ဘူးပေါ့သူတို့ကတော့ဟောင်းရမယ်ဆိုပြီးတော့အဲ့လိုပြောသူတို့လောက်လာတယ်ပြီးတော့သူတို့ကလူချိုးကြီးချတဲ့အခါကျတော့လူလူရောသွားသွားလာလာအပေါ်မှာသူတို့လူချိုးကြီးရဲ့တွေ့ဆိုပြီးတော့သူတို့ကဒီဒုဒုနေကိုပြေးတာပေါ့လေပြီးတော့အဲ့ဒီနာမရှိတဲ့လူလူနေရာတခါလေသူတို့ကြောက်လန့်ပြီးတော့ဒီအခုတချို့ကထွက်ပြေးသွားတာပေါ့အဲ့လိုမျိုးအကုန်လုံးတော့မဟုတ်ဘူးပေါ့နေရာသောက်ရွာတော့ပေါ့သူတို့အဲ့လိုမျိုးဟိုပြည့်တဲ့ပုံမှာကျွန်တော်တို့ခက်ကလည်းပဲသွားပြီးတော့ချင်းကလည်းပုံမှာနှစ်ဖက်ရမှဒီထိတွေ့မှုနေတော့နေကြီးသုံးကြီးတော့ရှိတာပေါ့နော
်ဘုံမှုစောကလေးတို့ဟာ KNU တပ်မဟာ9ရဲ့ပြန်ကြားရေးတောင်းကိုယူထားရသူတဦးလေးဖြစ်ပါတယ်တပ်မတော်ဘက်ကထိတ်တဲရင်ဆိုင်မှုနဲ့နေမြေတိုးချဲ့လာမှုအတွက်ငြိမ်းချမ်းရေးကော်မရှင်ဘက်ကိုသာပေးပို့ထားတယ်လို့သူကဆိုပါတယ် KNU နဲ့အစိုးရတက်မတော်ကြားမှာအပြန်အလှန်ပြစ်ခတ်မှုတွေကြောင့်အနီးအနားကျေးရွာတွေကဒေသခံတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့လည်းဘုံမှုစောကလေးတို့ကဆိုပါတယ
်ဦးကြီးကတော့အဲ့ဒီမှာတရားကြော်ကြော်တော့ပဲရှိမယ်အေးထွက်ပြေးတဲ့အဲ့ဒီရွာနေရွာတော့ဒါပေမဲ့ဒီပြီးမှာရှိတဲ့တခြားရွာနေကြတော့သူတို့ကြီးဟိုစားပေါ့ပေါ့မယ်ဆိုလို့ရှိတော့ဟိုရွာအဲ့ဒီလမ်းနဲ့နီးကတဲ့ရွာဆက်ရှိရွာရှိတယ်ဒါပေမဲ့ကျန်တဲ့ရွာတွေကတော့နည်းနည်းဝေးသေးတာပေါ့အနီးကဆိုတော့ခုနပြောတဲ့ရွာတော့ဆက်ရှိတာပေါ့
ဒီကိစ္စနဲ့ပတ်သက်လို့တက်မတော်ကိုဆက်သွယ်မေးမြန်းခဲ့တာမှာတော့ဆက်သွယ်မေးမြန်းလို့မရသေးပါဘူး KNU တက်မဟာငါးကဗိုလ်မှူးစောကလေးတို့ကတော့အခုလိုထိတ်ထိတ်ရင်ဆိုင်ရမှုတွေဖြစ်ပွားနေတာနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုသွားပါတယ်
အဲ့ဒီမှာဒီဖက်လိုက်နာမယ်ကြည့်ဖို့နေကိုကျွန်တော်တို့ကတော့လိုက်နာတယ်ကျွန်တော်တို့လိုက်နာပြီးတော့သူတို့ကနေပြီးတော့အဲ့လိုမျိုးဟိုအခွင့်အရေးယူပြီးတော့ဒီလမ်းဒီမှာလေဖောက်လို့မယ်ဆိုလို့ရှိတော့အာမင်းဒီကုတော့ခေါ်တဲ့နေကြတော့ဆန့်ကျင်တာပေါ့လေအရင်ကတိကဝေးရှိတာလည်းတဲ့ပေါ့လေဖြစ်ပေါ်တဲ့ပြဿနာညာ
Can you pay her? Tamraha Utain Sing let ten a town Sanga Guni Audua Sangayanima and see the Nangalon Picker, yes, say it about to Saja Gulama, you took it up, Chippy May. A cool chady name yet the man Nanjem, she did at all. A coolo, a soya da query name, a chakana so glow, take that inside Muri Chiponiava. Won't be dead party in a game you outchi da query at all. Be it if you wind a sally and niggle at the chain.
မရှိလာငားရက်နေ့တနင်္လာနေ့ကလည်းတချိန်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါရှင်နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေဆိုးဝါးလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမဲ့အင်ကာနီညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လူ၆သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပြည်ပခနဲ့ပတ်သက်ပြီး အတူပီအရာနိုင်ငံတကာတက်တွေဝင်လာမယ်ဆိုတဲ့အယူအဆအပြောအဆိုရေးသားဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးဒေါ်လာရှင်ရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးဖို့နှိုင်းကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်နဲ့အားလုံးကိုခေတ်ခေါ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်လို့မဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာနားဆင်ကြရမယ့်ထားရိုက်လေးလိုင်းကိုစောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ပါတယ်ရှင်။ အတိတ်ဆဝိုင်းမှာအခုရပိုင်းတွေအတွင်းအပူချိန်ကရေခဲမှတ်အထက်ကိုရောက်လာတဲ့အတွက်ခဲနေတဲ့ပင်လယ်ရေတွေခန့်မှန်းထားတာတဲ့ခက်မြန်မြန်အရေးပြောသွားနိုင်တယ်လို့စိုးရင်ချက်တွေထပ်ပြီးတော့ထွက်ပေါ်နေပါတယ်။ရာသီဥတုပြောင်းလဲမှုဟာကမ္ဘာလေထုကိုအပြောင်းလဲတွေဖြစ်ပေါ်စေပါတယ်။အတိတ်ဆဝိုင်းကအပူချိန်ဟာကမ္ဘာသတ်မှတ်စံနှုန်းတဲ့20လောက်အလင်းမြန်ပူနွေးလာနေတာဖြစ်ပါတယ်။တစ်ဖက ယ်လို့ယုံကြည်နေကြတဲ့အကြောင်း Henry Richworth လန်ဒန်မြို့ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြထားပါတယ်ရှင်
။နော်ဝေးနိုင်ငံပိုင်းဆောက်ဘတ်ကျွန်းစုကလေးဟာမျက်ဝင်ရုပ်စုအနည်းအတိတ်ဆက်ဝိုင်းမှာမှတည်ရှိပါတယ်။ဒီကျွန်းကလေးမှာဆောင်းတဲ့ကာလဖြစ်ပြီးတော့နောက်ထပ်သတင်းသုံးမှတ်ထိနေအောင်မရအောင်မှမဟုတ်သလိုရေခဲတွေလည်းအကြီးပြောင်းမှမဟုတ်ပါဘူး။ပြည်ခရက်တလအတွင်းမှာတော့အပူချိန်ဟာရေခဲမှအထက်30ဒီဂရီစင်တီဂရိတ်ထိတက်လာခဲ့ပါတယ်။မိုးလေဝသဌာနကကောက်ယူထားတဲ့အချက်အလက်တွေအရမျက်ဝင်ရိုးစုံမှာတော့ရေခဲမှအထက်ထိရောက်အောင်အပူချိန်မြင့်တက်လာမယ်လို့ဖော်ပြထားပါတယ်။ရာသီဥတုပညာရှင်အလက်ပီတီကစကပ်ကနေတဆင့်အခုလိုပြောပါတယ်။
We've seen these what are called winter warming events before. But what we know is they're becoming.
ပူနွေးတဲ့ဆောင်းအထိကာလတွေလို့ခေါ်တဲ့ဒီလိုအခြေအနေမျိုးကျွန်တော်တို့တွေ့ခဲ့ဘူးပါတယ်။ဒါပေမဲ့လည်းပဲဒီလိုပူနွေးတဲ့အဖြစ်မျိုးတွေအခုတော့ပုံမှန်လိုဖြစ်လာနေပါပြီ။နောက်ပြီးအချိန်လဲကြာသလိုပိုပြီးတော့အားကောင်းလာတာကိုလည်းတွေ့ရပါတယ်
။ပူနွေးပြီးတော့လေပြင်းအားနည်းတဲ့စနစ်တွေအာသိစဝိုင်းတွေကိုဝင်ရောက်လာနေပါတယ်။တချိန်တည်းမှာပဲဆောင်းထဲမှာခဲနေတတ်တဲ့ပင်လယ်ရင်မြစ်နာပြင်တွေလည်းဒီအခြေအနေကိုစပြီးမှတ်တမ်းတင်ခဲ့တဲ့အချိန်ကတည်းကဆိုင်ရေခဲမှုအနည်းဆုံးကာလကိုရောက်လာနေပါပြီ။Toronto တက္ကသိုလ်က GWK Morse ကလည်း Skype ကနေတစ်ဆင့်အခုလိုဆိုပါရဲ
The ocean stores huge amounts of heat and as soon as you remove that sea ice then this heat can essentially
သမုဒ္ဒရာဟာလေထဲကအပူငွေ့အများကြီးကိုစုပ်ယူတိုးလောင်ထားပါတယ်။နောက်ပြီးခဲနေတဲ့ပင်လယ်ရေမျက်နှာပြင်အရေပျော်သွားတာနဲ့အဲ့ဒီအပူဓာတ်တွေကလေထုထဲကိုရောက်သွားပါတယ်။အဲ့ဒီအခြေအနေကအပူဓာတ်တွေကိုပိုပြီးထွက်ပေါ်စေတယ်လို့ကျွန်တော်တို့ယူဆပါတယ်။
အဒိဆဝိုင်းကပိုနွေးတဲ့ရာသီဥတုနဲ့ဥရောပတိုက်ကထူးခြားပြင်းထန်တဲ့အေးဒတ်တို့ထိတိုက်တွေ့ပါရယ်။ယူကရိန်းနိုင်ငံမှာပြင်းထန်တဲ့ရာသီဥတုကြောင့်မောင်းချသွားသလိုအီတလီနိုင်ငံရောမမြို့ကအထင်ကြီးကိုလိုစီယမ်ကြီးလည်းနှင်းတွင်နဲ့ပိတ်ဖုံးသွားပါရယ်။အတိတ်မှာနွေးရင်ဆက်ပြီးအေးလိမ့်မယ်ဆိုတဲ့ theory အတိုင်းအဒိဆဝိုင်းမှာလှက်ပတ်နေတဲ့ပုံမှန်တိုင်းအေးနေတဲ့လေတုကမတိမငိမ့်ဖြစ်လာပါရယ်။နွေးနေတဲ့လေတုတွေဝင်ရောက်လာပြီးတော့လေအေးတွေကလက်တီချူအနေမဲတဲ့ကိုဝင်ရောက်လာတာပါ။ရာသီဥတုပညာရှင် Alec Pretty က Skype ကနေတဆင့်အခုလိုပြောပါတယ
်။ This rapid warming we're seeing in the Arctic making the
ခြေနေပင်လယ်ရေရေပျော်သွားပြီးအတိတ်ဆောင်းအိမ်မှာချက်ချင်းပူနွေးလာတာကြောင့်ဥရောပမှာပုံမှန်လိုအေးအေးလိုက်ဝင်သွားစေခဲ့တာပါလား။နောက်ပြီးတော့ဒါမျိုးကဓမ္မဇက်တိုက်ပိုဖြစ်လာနေတဲ့ကိစ္စပါ။ခက်တာကကျွန်တော်တို့စီမားနှစ်တော်များများစုဆောင်းထားတဲ့အချက်အလက်တိတ်များများဆဆမရှိပါဘူး။
ကဘာမျက်နှာပြင်ရဲ့အထက်ကီလိုမီတာ30အကွာမှာရှိတဲ့လေတုထဲမှာရာဒီဥဒုပေါ်ကြီးကြီးမားမားလွှမ်းမိုးထားတဲ့ဆက်ထရာတိုအလွာရုပ်တဲ့ပုံနဲ့မျိုးဖြစ်စဉ်တွေရှိနေတာပါ။မော့စ်ကပဲအခုလိုဆက်ပြောပါရယ်။
Essentially, it perturbs the jet stream, which is sort of a, you know, the
wind device. The jet stream is a 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 wind device.
The jet stream is a wind device. The jet stream is a wind device. The jet stream is a wind device. The jet stream is a wind device.လက်ရှိရာသီဥတုအပြောင်းအလဲဖြစ်စဉ်တွေကိုပညာရှင်တွေကအပြည့်အဝနားမလည်နိုင်နေပေမဲ့ရှေ့ရှေ့အတွက်ဆိုရင်တော့ကမ္ဘာမြေကြီးတစ်ခုလုံးအတွက်တိတ်ကိုကြီးမားတဲ့တရားမှုတွေဖြစ်လာစေမှာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။အခုတခါတော့လူတွေရဲ့မှတ်ဉာဏ်နဲ့သက်ဆိုင်တဲ့ဓမ္မရေးဆိုင်ရာသတင်းလောတော်ကိုပြောပြပေးပါမယ်။လူတယောက်ရဲ့မှတ်ဉာဏ်စွမ်းအားဖဲချင်းအကောင်းဆုံးဆိုတာပြောဖို့မလွယ်သလိုသိချာသိနိုင်တဲ့အခြေအနေလည်းမရှိပါဘူး။ဒါပေမဲ့လူတယောက်ဟာအသက်80ဝန်းကျင်လောက်ရောက်လာပြီဆိုရင်မှတ်ဉာဏ်တစ်ဖြည်းဖြည်းကျဆင်းလာတယ်ဆိုတာကိုတော့သိပ္ပံပညာရှင်အများစုကသဘောတူထားကြပါတယ်။ဒါပေမဲ့အဲ့ဒီအသက်80အရွယ်လွန်သွားပြီးမှကိုပဲမှတ်ဉာဏ်ကောင်းနေတဲ့သူတချို့ကလည်းထူးထူးခြားခြားရှိပါတယ်။အဲ့ဒီအရွယ်အထိသူတို့ဘာကြောင့်မှတ်ဉာဏ်ကောင်းနိုင်ကြသလဲဆိုတာကိုသူတေတီတွေကလည်းသိကျင်နေကြတဲ့အကြောင်း VOA သတင်းတောက် George Buttig ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင်
။ What do I feel like if I was to give
ကျွန်တော်ဘယ်လိုခံစားရလဲဆိုရင်တော့တက်နဲ့ပြောရရင်တော့အသက်80ပြည့်ပြီးစအရွယ်လို့ခံစားရပါတယ်
။တကယ်တော့ Bill Garunick ဟာအသက်86နှစ်ရှိပါပြီ။သူလိုအသက်80ကျော်ပေမဲ့50 60ဝန်းကျင်အရွယ်လိုမှတ်ဉာဏ်အားကောင်းနေတဲ့သူတွေကိုတော့သာလွန်ပုံကိုယ်ရည်အဖြစ်ဆေးရောဂါပညာရှင်တွေကသတ်မှတ်ခေါ်ဆိုကြပါတယ်။ဒီလိုလူမျိုးတွေဟာအများအပြားရုပ်ပိုင်းစိတ်ပိုင်းဆိုင်ရာတက်ကြွလှုပ်ရှားသူတွေဖြစ်လေရှိပါတယ်။အားကစားလိုက်စားပြီးတော့မိဆွေအပေါင်းအသင်းတွေနဲ့ပုံမှန်တွေ့ဆုံတတ်တဲ့သူမျိုးတွေပါ။အုံနောက်မှတ်ဉာဏ်ချုပ်ရင်းတဲ့အယ်လ်ဇိုင်းမာရောဂါမဖြစ်အောင်ကာကွယ်နိုင်မဲ့စီးပွားတွေကိုသိပ္ပံပညာရှင်တချို့ကရှာဖွေဆန်းသတ်နေကြချိန်မှာရှီကာဂိုမြို့ North Western တက္ကသိုလ်ကအုံနောက်နဲ့အာယုံကျော်ဆိုင်ရာသိပ္ပံပညာရှင် Emily Rogerski ကတော့ Garunick ရဲ့မှတ်ဉာဏ်တွေဘာကြောင့်အခုအရွယ်ထိကောင်းနေရလဲဆိုတာကိုသိနိုင်ဖို့စူးစမ်းနေပါတယ်။တကယ်တော့ Garunick ရဲ့ဖခင်ဖြစ်သူဟာအသက်50ပြည့်ပြီအရွယ်မှာ Alzheimer ရောဂါကိုခံစားခဲ့ရတဲ့သူပါ
။ We think if we can understand the factors
မှတ်ဉာဏ်အတိုင်းအတာအလွန်ကောင်းနေအောင်လို့ဘယ်နေရာတွေကလုပ်ပေးနေရဲဆိုတာကျမတို့သိရရင်တော့ဒီ Alzheimer ရောဂါကုသနိုင်မယ်နည်းလမ်းတဲ့ယူဆသည့်တိလာရနိုင်ပါရဲ့ရှင
်။အုံနောက်စိတ်တိုင်းတချို့ဟာအသက်ရလာရင်ကျုံသွားပေမဲ့ပုံမှန်ထက်မှတ်ဉာဏ်ကောင်းသူတွေမှာတော့အဲ့ဒီဖြစ်စဉ်ကလင်းငါစပုံနေတာကိုသိတဲ့ပညာရှင်တွေကသိရှိထားပါတယ်
။ When we look at the cortex of their brain, we see that on average
တွေ့ရအုံနောက်ထဲမှာစိတ်ပိုင်းတွေကိုကြည့်ရခါမှာဒီအသက်80အရွယ်တွေမှာအကျဉ်းချင်းတွေ့ရတဲ့အုံနောက်မျိုးမဟုတ်ဘဲနဲ့အသက်50ကျော်အရွယ်အုံနောက်နဲ့ပူတူတာကိုကျွန်တော်တို့တွေ့ရပါတယ်။
ဘဝမှာသူတို့ရဲ့ပြုမူနေထိုင်ပုံတွေကြောင့်လည်းအခုလိုဖြစ်နိုင်တယ်လို့ Rogerski ကပြောပါတယ
် Perhaps if we expected a bit better from ourselves
ကိုယ့်ကိုယ်နည်းနည်းပို့ပြီးတော့အကောင်းမျှော်လင့်ကြည့်မယ်ဆိုရင်တော့အသက်ကြီးတိုင်းပြည့်စည်တာမဟုတ်ဘူးဆိုတာလက်ခံလာနိုင်ပါတယ်ရှင
်သိပ္ပံပညာရှင်တချို့ကလည်းရုပ်ပိုင်းဆိုင်ရာကျန်းမာရေးကအချက်တစ်ချက်ဖြစ်နိုင်တယ်လို့ထောက်ပြကြပါတယ
် Our heart health feeds into our brain health
နှလုံးရဲ့ကျန်းမာရေးကအုံနောက်ရဲ့ကျန်းမာရေးကိုဘယ်လိုပံ့ပိုးပေးနိုင်လဲဆိုတဲ့အချက်ကိုယူပြီးတော့ Alzheimer နဲ့တခြား3မိတက်တဲ့ရောဂါတွေကိုကုသကာကွယ်နိုင်မဲ့နည်းလမ်းတွေစဉ်းစားလေ့လာနိုင်ပါတယ်
။အသက်ကြီးရင်သူတယောက်ကိုအဆက်ဆက်မရှိတဲ့စကလုံး15လုံးပြောပြီးတော့အဲ့ဒီနောက်နိုင်ရွက်အကြာမှာဒီစကလုံးတွေကဘယ်လောက်ကိုပြန်မှတ်မိတယ်လဲဆိုတာကိုမေးတဲ့အခါကိုယ်လုံးကိုမှတ်မိတယ်ဆိုရင်တော့အဲ့ဒီသူဟာအသက်50ဝန်းကျင်အုံနောက်အဖြစ်ယူနိုင်ပါတယ်။တကယ်လို့စကလုံး5လုံးသာမှတ်မိတယ်ဆိုရင်တော့ဒါက80ဝန်းကျင်လို့ယူဆနိုင်ပါတယ်။တကယ်လို့စကလုံးတော်များများကိုမှတ်မိနေတယ်ဆိုရင်တော့အဲ့ဒီသူဟာမှတ်ဉာဏ်တာလွန်ကောင်းနေတဲ့သူတယောက်သားဖြစ်ပါလိမ့်မယ်။ဂျားတော့ရိုးရှင်းတဲ့စံသတ်မှုတစ်ခုပါရှင်
။မကင်ချူတွေပြောပြသွားတာပါရှင်။မကြခင်မှာပဲကျမတို့အင်္ဂါညတိုက်ရိုက်လေးလိုက်မှာရခိုင်ပြည်နယ်ပြည်ပခါရေးကိုဆွေးနွေးကြအောင်မှာမလို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ VOA ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်မတ်လ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်အခုညပိုင်းနှာစင်ရမှာကတော့တိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်နဲ့အမေရိကန်နိုင်ငံရေးတွေပဲဖြစ်ပါတယ်အခုရင်ဆုံးတော့ကိုသိန်းထိုက်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနှာစင်ကြရပါမယ်ရှင်
ဒီကနေ့နေပေါင်း80အတွင်းအမေရိကန်ပြည်ထောင်စုကျင်းသုံးခဲ့တဲ့ကုန်သွယ်ရေးပုံစံကိုရုပ်ရည်ပြောင်းလဲလိုက်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့နီးကပ်ဆုံးမမိတ်နိုင်ငံတွေကုသရောင်းဝယ်ဘက်နိုင်ငံတွေကြားကုန်သွယ်ရေးစစ်ဖြစ်နိုင်ခြေအခြေအနေကိုဝါရှင်တန်နိုင်ငံ၏အတိုင်းဝိုင်းကရင်ဆိုင်နေရပါတယ်။ဒီပါတင်သွင်းတဲ့တမ်မနီနဲ့အလူမီနီယံသတ္တုတွေပေါ်ကခွန်တိုးကောင်းမဲ့စီစဉ်ကိုတမတာဒွန်လက်ထရန်ဆိုရကတော့ပြောင်းလဲမှာမဟုတ်ဘူးဆိုပြီးပြောဆိုနေပါတယ်။တပ္ပရာအီဗီရောရဲ့ကိုဂျိုစီဝါကာဝေးပြောဆိုချက်တွေကြားမှာတမိုင်းတစ်လျှောက်အမေရိကန်ပြည်ထောင်စုကိုယ်တိုင်ချက်တီစော်လာတဲ့လွတ်လပ်တဲ့ဂုံသွေးရေးဆိုတဲ့အတန်ကမင်းမိန်သွားပါတယ်တပ္ပရာဒေါ်နယ်ထရန့်ကအမေရိကန်ပြည်ထောင်စုဘီလျံ800ဂုံသွေးရေးလုံငွေပြနေတဲ့အတွက်အဓိကဆက်မှုလုပ်ငန်းတွေကိုကာဝယ်ဖို့ကလွဲရင်တခြားရွေးချယ်စရာလည်းမရှိတော့ဘူးဆိုပြီးတွစ်တာလူမှုကွန်ရက်ကရေးပါတယ်တာမဏိမရှိရင်တိုက်ကြည့်မရှိဘူးဆိုပြီးသူကရေးခဲ့တာပါအမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝီလ်ဘာရော့စ်ကစီပွားရေးလုံခြုံမှုဟာမျိုးသားလုံခြုံရေးဖြစ်တဲ့ဆိုပြီး ABC ရုပ်သံကိုပြောပါတယ်။ကုန်သွယ်ရေးလုံငွေပြနေတဲ့ချိန်ဝင်ရှာဖို့ပြန်ညှိဖို့ကလုပ်ရမယ့်အချိန်တောင်အတော်နောက်ကျနေပြီဆိုပြီးသူကပြောခဲ့တာပါ
။ We have unilaterally given away all kinds of concessions ever since the end of World War II.
ဒီကမှာစပြီးကာလသဘောတူညီချက်တွေပုံစံမျိုးစုံကိုကျွန်တော်တို့ဘက်ကတစ်ဖက်သက်လက်ခံခဲ့တာပါ။ဂျာမနီအတွက်1945ခုနှစ်ကကန့်ညီတဲ့သဘောတူညီချက်တရုတ်နဲ့1945ခုနှစ်ကသဘောတူညီချက်မျိုးဒါတွေအခုအတိတ်ပဲမရှိတော့ပါသူတို့လည်းရင့်ကျက်ပြီးစိတ်ကိုခိုင်မာတဲ့စီးပွားရေးတွေတည်ထောင်ထားနိုင်နေပါပြီတမိုင်းတွေတော်တော်များများပြန်ပြင်ဖို့လိုအပ်နေပါတယ
်တမနီနဲ့အလူမီနီယံဒီပေါ်ကခွန်တိုးကောင်းမဲ့အစီအစဉ်ကိုကဘာတဝမ်းမှာတော့ဆန့်ကျင်ကဲကွက်ပြောဆိုနေကြပါတယ်တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတရုတ်နိုင်ငံအနေနဲ့ဂုံသွေးရေးစစ်ကိုမလိုလားပေမဲ့လည်းဖြစ်လာနိုင်ခြေအားလုံးတွေစဉ်းသပ်ပြင်ထားတယ်လို့ပြောဆိုပါတယ်ကနေဒါကုံသွေးရေးတမက်ကခေါင်းဆောင် Jerry Dias ကလည်းခုလိုပြောပါ
တယ်။ Consider slapping a tariff on steel that's exported from Canada to the United States.
ကနေဒါကနေအမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့တန်မဏိတွေပေါ်အခွန်တွေတိုးသတ်မှတ်ဖို့စဉ်းစားတာဟာသိက္ခူရည်စရာကောင်းတဲ့လုပ်ရပါ။ Trump ဆိုရကဒီလိုကျွန်တော်တို့ပေါ်လှုပ်ချင်တိုင်းဆက်လှုပ်တာကိုဘာမှမလုပ်ပဲလက်ပိုက်ကြည့်မနေနိုင်ပါဘူး
။ကျင်းသစ်ဗန္ဓာရေးဝန်ကြီး Vino Li Mel ကလည်းဥရောပနဲ့အမေရိကန်ပြည်ထောင်စုအကြားကုံသွေးရေးစစ်ဖြစ်လာရင်အရှုံးတွေပဲရင်ဆိုင်ကြရမယ်အမေရိကန်ပြည်ထောင်စုအနေနဲ့တည်ထင်တာကဒီလိုတစ်ဖက်သက်ဆုံးမြတ်ဒီပြူမယ်ဆိုရင်ဥရောပသမဂ္ဂဘက်ကအားလုံးပြည်ပြည်ထောင်ပူပေါင်းတုံ့ပြန်တာကိုခံရလိမ့်မယ်ဆိုပြီးသတိပေးပြောဆိုသွားတာပါလေးလာသူတော်တော်များများကတော့ဒီလိုခွန်တိုးကောက်တာကအမေရိကန်စီးပွားရေးကိုပဲကျိုးရုပ်စေလိမ့်မယ်ဆိုပြီးယုံကြည်ထားကြပါတယ်နော်ဝက်စတန်တက္ကသိုလ်ကစီးပွားရေးလေးလာသူဖီလေဗီကအခုလိုပြောပါတ
ယ် I don't know who have exporters facing retaliation.We will have a lot of American businesses.
ဒီဘာပေါ်ကုန်လုပ်ငန်းတွေအပေါ်မှာလက်တုံပြန်ခံရမှာမဟုတ်ပါဘူး။သွင်းကုန်တွေကိုသုံးနေတဲ့ American စီးပွားရေးလုပ်ငန်းတွေလည်းအထိနာစီသွားလိမ့်မယ်။ American ပြည်ထောင်စုကကုန်ပစ္စည်းဝယ်ယူသူတွေလည်းအလားတူပါပဲ။ဒီတော့ကုန်သွယ်ရေးလုံငွေပြမှုကိုရှော့ချနိုင်ရင်တော့အကျိုးမြတ်ရဖို့ဖြစ်နိုင်ဘူးလို့မြင်မိပါတယ်
။ဒါပေမဲ့လည်းတပ္ပတာထွန်းရဲ့အနီးကပ်ဆုံးစီးပွားရေးအကြံပေးတချို့ကတော့ဒီဆိုရင်ချက်တွေကလိုအပ်တာနဲ့လွန်ကဲနေတယ်ဆိုပြီးခုခံပြောဆိုနေတာပါ။ကုသရေးဝန်ကြီးဝီလ်ဘာရော့စ်ကABC ရုပ်သံကိုခုလိုပြောပါတယ
် The total amount of tariffs we're putting on is about $9 billion in a year
အခုစုစုပေါင်းပမာဏဒေါ်လာ9ဘီလျံကျွန်တော်တို့ကထပ်တိုးတာပါဒါကစီးပွားရေးတစ်ခုလုံးရဲ့တိရဂိုင်းလုံးအစိတ်ပိုင်းပဲရှိပါသေးတယ်အလုပ်ကိုင်းတွေဆုံးရှုံးမယ်ခုံစင်းလုံးတွေတက်မယ်ကမောက်ကမဖြစ်မယ်ဆိုတဲ့စိုးရင်ချက်တွေကမမှန်ပါဘူ
းပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့လူဝင်မှုကြီးကြပ်ရေးနဲ့တနက်ထိတ်ချုပ်ရေးကိစ္စတွေကအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအဓိကကင်တွေဖြစ်ရှင်းရတဲ့အကြောင်းအရာတွေဖြစ်ခဲ့ပါတယ်။ ကုံသွေးရေးကိစ္စမှာတော့သမ္မတထရန့်ဘက်ကသဘောထားပြောင်းလဲလာနိုင်တယ်ဆိုပြီးရွက်လက်တဲ့ကုံသွေးရေးကိုအားပေးစော်နေသူတွေကမျှော်လင့်နေကြကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရေးစီစဉ်ကိုတော့ကိုသိန်းထိုက်ဦးကစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်စတင်တော့မှာဖြစ်ပါတယ်။ဆွေးနွေးပွဲကိုဥဆောင်စီစဉ်သူမတ်သိန်းကြီးထိုက်နဲ့ထုတ်လို့ရေးမှုကိုညံဝေးအောင်တို့ရဲ့တိုက်ရိုက်လေးလိုင်းစီစဉ်စတင်လိုက်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။ဒီရွေရဲ့အင်္ဂါညညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။ဒီညပိုင်းမှာတော့ဒီမြန်မာလူထုကြားမှာမကြခင်ကတိတ်ကိုရေပန်းစားခဲ့တဲ့ဒီ R2B လို့ခေါ်တဲ့ဒီနိုင်ငံတကာကကာကွယ်ပေးရန်တာဝန်ပေါ့နော် Responsibility to Protect နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါနိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေတွေစိုးဝါးလာရင်ဒါနိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်အဲ့တော့ဒီရခိုင်ပြည်နယ်ကလူ6သိန်းကျွယ်9သိန်းကြီးပါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ပြိပခန့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာတက်တီဝင်လာမယ်ဆိုတဲ့အယူအဆတွေအပြောအဆိုတွေရေးသားဖြန့်ဝေချက်တွေအပေါ်မှာအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်1990ဖြစ်ရွေးကောက်ပွဲအနှံ့ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနောက်အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှေ့နေကြီးဦးမင်းလွင်ဦးနဲ့ဝိုင်းရင်သတင်းစာဆရာဦးစီတူအောင်မြင့်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်ဒီကိစ္စဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒါဆန်နဲ့ရေးသားပေးဖို့ခြားသူတွေမေးမြန်းထားကြသူတွေလည်းယာနဲ့ချီပြီးတော့ရှိနေပါတယ်အခုအရင်ဆုံးတော့ဟိုမေးမြန်းခြားသူတွေလည်းရှိထားကြတဲ့ဒီ R2B အခြေအနေနဲ့နိုင်ငံတကာတက်တွေဝင်လာဖို့ဆိုတဲ့အယူအဆရဲ့ဖြစ်နိုင်ခြေပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မအရင်ဆုံးရှင်းနေကြီးဦးမင်းလွင်ဦးကိုဒီဟာနဲ့ပတ်သက်ပြီးတော့အရင်ဆုံးဆက်ပြီးတော့ဆွေးနွေးပေးစီချင်ပါတယ်ရှင့်ဆရာဦးမင်းလွင်ဦးကြားပါလားရှင့်
ဟုတ်ကဲ့ကြားပါရစ
ေ။ဟုတ်ကဲ့ပါရှင်။ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းတဲ့လူတွေလည်းရှိပါတယ်။ဆရာကနဦးပြောရင်းနဲ့ဒါသူတို့လည်းဖြေပေးပြီးသားဖြစ်တာပေါ့နော်။ R2B ဆိုတဲ့အခြေအနေအရဒီနိုင်ငံတကာတက်တွေမြန်မာပြည်ထဲကိုဝင်လာနိုင်တဲ့အယူအဆပေါ့နော်။ဒီအယူအဆကဘယ်လောက်များဖြစ်နိုင်ချေရှိပါသလဲဆရာ
။ဟုတ်ကဲ့ဒီအကြောင်းပြောရမယ်ဆိုရင်ကျွန်တော်တို့ဒီ R2B ဘယ်အဆပေါ်လာလဲပေါ့နော်။အဲ့ဒါနည်းနည်းအချိန်ကလေးတော့ပြောချင်ပါတယ်။အဲ့တော့ကုလသမဂ္ဂအထွေထွေညီလာခံရဲ့2005ခုနှစ်ဝေါ်ဆမ်မစ်ဆုံးဖြတ်ချက်6ပြည်မြင်ဆောင်တရားဒီအပိုက်138နဲ့139တွေမှာအထူးပြီးဖြစ်လာလို့ရှိရင်ဝင်ရောက်ပတ်သက်နိုင်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးဖော်ပြထားတာရှိအဲ့တော့အဲ့ဒီလိုမျိုးနိုင်ငံတကာရဲ့အကူအညီယူဖို့လိုအပ်တဲ့အချက်လက်ဒီတိုင်းမှာလူမျိုးတုံးသက်ပြမှုဒီပါတယ်လူမျိုးဆိုရင်လူမျိုးတွေဆိုရင်တောက်ကြအောင်ရှင်းလင်းရေးတွေပါတယ်နောက်ပြီးတော့လူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေပါတယ်အဲ့ဒီဥပဒေတွေပါတဲ့အပြင်ကိုနောက်ပြီးတော့တခါထပ်ချိဖို့အတွက်ကြိုးပမ်းကြတာကကျွန်တော်တို့ HIV AIDS စာမျှစီးမျှဖြစ်လာလို့ရှိရင်လည်းဒီလိုမျိုးကာကွယ်နိုင်ငံတကာရဲ့အကောက်အွယ်ယူဖို့အတွက်ပါတယ်နောက်တခါတဘာဝဘီအန်ဒီတွေဖြစ်ပွားလာလို့ရှိရင်လည်းနိုင်ငံတကာကနေပြီးတော့အကာအကွယ်ပေးဖို့တာဝန်ရှိတဲ့ R2B ရာအကာအကွယ်ပေးနိုင်အောင်ဆိုပြီးတော့ယူရချက်တွေနဲ့ပြဌာန်းထားတာဖြစ်တယ်။အခုလက်ရှိအခြေအနေမှာတော့မြန်မာနိုင်ငံအတွင်းမှာဒီလိုမျိုး R2B နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆက်ဖက်နိုင်တဲ့အလားအလာကျွန်တော်တို့ဥပဒေအရလည်းမမြင်ပါဘူး။နောက်ပြီးတော့လက်ရှိမြန်မာနိုင်ငံအစိုးရရဲ့လုပ်ကိုင်ဆောင်ရွက်ပုံတွေအရလည်းဒီနိုင်ငံတကာကဝင်ရောက်ဆက်ဖက်နိုင်လောက်တဲ့အထိကိုပြန်ပြအေးယူလောက်အောင်ချိန်မလာနိုင်ဘူးလို့ပဲကျွန်တော်တို့လောလောဆယ်ဆယ်တော့မြင်ပါလေခင်ဗျာ
ဟုတ်ကဲ့ပါဆရာဦးမင်းလွင်ဦးကျေးဇူးပါရှင်ဟုတ်ပါတယ်ဒီ R2B ဆိုတဲ့အယူအဆနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာခွင့်ရလှုပ်ရှားသူတွေဘက်ကပြောနေကြတာတော့ဒါကြပါပြီနှစ်တင်နဲ့ချိန်ပါပြီကျွန်မမှတ်မိပါတယ်ဒါပေမဲ့ဒီနိုင်ငံတကာအနေနဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ရောဒါမီဒီယာတွေအနေနဲ့ရောဒီ R2B နဲ့ပတ်သက်ပြီးတော့အကျယ်တဝန့်ပြောဆိုတာဆွေးနွေးတာအရေးခန်းတံပန်းပြောတာဒါမျိုးတွေမတွေ့ရပါဘူးရှင်ဒါပေမဲ့ဒီလောလောလတ်လတ်မြန်မာလူလူကြားမှာ R2B ဆိုပြီးတော့နိုင်ငံတကာတက်တွေဝင်လာမယ်ဒီလိုဖြစ်လာရင်ဘယ်သူကိုအားကိုးရမယ်ဘယ်သူကအထိနာမယ်အဲဒီလိုပေါ့နော်ဝေဖန်တဲ့နေစင်ကျင်သုံးသက်ကြတဲ့အတန်ကြီးတော်တော်လေးထွက်ခဲ့ပါတယ်ဒီပေါ်မှာကျွန်မဆရာဒေါက်တာတင့်ဆွေကိုဟိုပြောပြပေးစီခြင်းပါတယ်ရှင်ဆရာဒီအကြောင်းအရာတွေပေါ့နော်လူလူကြားမှာဒီလိုဟို
အော်အော်တောင်းနေအချိန်နေမဟုတ်တော့တော်တော်လေးကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်ဒီပုံမှန်ဆရာဘလို့ယူဆပါလဲရှင်ဆရာအမြင်လေးတည်ကြပါတယ်ဟုတ်ကဲ့ခင်ဗျအဲမတင်နေတဲ့ပြောသလိုပဲကျွန်တော်ကတော့အဲ့လိုသွားတွေ့တယ်အာတူပီအကြောင်းကျွန်တော်ဒီနေ့ဆွေးနွေးမယ်ဆိုတော့ကျွန်တော်ကနိုင်ငံတကာသတင်းတွေကိုအမြဲတမ်းနေတိုင်းပေါ့နော်မနေ့နေ့ညအဟုတ်ကြည့်နေတာအဲပမာနိုင်ငံဘက်တွေအာတူပ မတွေ့ဘူးခင်ဗျ။အော်အဲ့ဒါနဲ့ဟိုခဏဦးမင်းလွင်ဦးရှင်းပြတယ်လို့ဒီ R2B ရဲ့တမိုင်းကြောင်းပေါ့ကုလသမဂ္ဂတမိုင်းကြောင်းကိုပြောလို့ရှိရင်လည်းပဲဒါကဟိုဖြစ်တဲ့အခြေတော့ကြာပြီပေါ့နော်။ဟိုကျွန်တော်တို့ဒီနေ့ရခိုင်အရေးခင်မှာတာဝန်ရှိဆုံးပုဂ္ဂိုလ်လုပ်နေတဲ့ကိုဖီအန်နာအထွေထွေတွေ့မှုချုပ်လုပ်တုံးကာလကစခဲ့တာ။ကိုဆိုဗိုနဲ့ဒီရဝန္ဒါပေါ့လေအာဖရိကဒီနိုင်ငံကအဖြစ်အပျက်ကိုကြည့်ပြီးတော့အဲ့ဒီအဖြစ်အပျက်တွေမှာကုလသမဂ္ဂနဲ့သို့မဟုတ်ကမ္ဘာမိသားစုကြီးကကြိုတင်ကာကွယ်ဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အယူဆကနေပြီးတော့ကျွန်တော်တို့စခဲ့ကြတာပါ။အဲ့တော့ဗမာနိုင်ငံမှာခုနမေဝန်တဲပြောရရင်တော့ဗမာနိုင်ငံမှာကအခုလိုအတူပြီးရောအဲ့ဒီအရင်ကလည်းအဲ့လိုဟိုအမျိုးမျိုးသောဟာလာနိုင်ငံရေးဆောင်ပုဒ်ဒီကမ်ပိန်းတွေဟိုတင်းစကားတွေဗန်စကားတွေအခုစကားတွေစကားတွေကဗမာပြည်မှာလုံးဝ10စုနှစ်လောက်အတွင်း10စုနှစ်လောက်ပါပဲအတွင်းမှာတော်တော်များများဖြစ်နေတယ်တကယ်အရှိမဟုတ်တဲ့ဟာကိုချက်ကားပြီးတော့တကယ်ဖြစ်တာကိုဖြည့်ဆည်းပြီးတော့ပြောဆိုပြီးတော့လောက်ကင်နေကြတဲ့အစင်လာအကျင်ဆိုးကဗမာနိုင်ငံမှာ10စုနှစ်တခုလောက်ဆွဲနေတော့ဗမာလူလူအပေါ်မှာဟုတ်နုံနုံဟိုဆွေးမှုတွေရောချက်ကားပြောဆိုတာတွေရောအမျိုးမျိုးဖြစ်နေတဲ့အနေအထားတရက်လို့ကျွန်တော်ကတော့အဲ့လိုပဲမြင်နေခင်ဗျာဒါဟာမဖြစ်တဲ့ဘူးလို့ကျွန်တော်တို့မြင်ပါတယ်တိုင်းပြည်ပြင်ပြောင်းလဲရေးအခြေတိုင်းပြည်ကျန်တဲ့ဒီဆော်ရီကိစ္စတွေနောက်တစ်ခါဒီကနေ့လိုဟိုတက်နေတဲ့အစိုးရမျိုးကိုဝိုင်းရအားပေးကူညီဝိုင်းလို့ရမယ်လောက်ရက်ဒီကိုစန့်ကျင်အောင်လွှဲသွားအောင်ဒီနေ့ဖြင့်လူထုကိုနားယောင်အောင်လုပ်နေကြတဲ့ကမ်ပိန်းလားလို့ကျွန်တော်ကတော့ဟိုတန်ဖိုးရရှိနေတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင့်ဆရာဟုတ်ကဲ့ဟိုဆရာဦးစီတူအောင်မြင်ရောဆရာအမြင်လည်းသိပြစေရှင့်ဒီအကြောင်းတွေဘာအကြောင်းတွေများဖြစ်နိုင်ပါတယ်လေဒီစိုးရင်ချက်တွေပြောရမလားဟိုတတိပေးပြောဆိုတာတွေလို့ပြောရမလားရှင်ဒါတွေထွက်လာပါတယ်ဆရာမြင်ဆွေးနွေးပေးပါအောင်ရှင်ဆရာ
အဲအရှိမအဲကျွန်တော်ဆရာလေးအောင်ပြောရတဲ့ဥစ္စာတွေအကုန်လုံးအမှန်တွေပါပဲဟိုဖြစ်နိုင်ကြီးမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအခဲမှာပြောဆိုပြီးတော့မှဟိုတန်းကြီးကတွားနေတဲ့လမ်းကြောင်းကိုလွှဲသွားအောင်လုပ်နေကြတယ်အဲ့ဒါအမှန်ပါပဲဒီနေရာမှာကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်ရှိမစစ်အာဏာရှင်ဖြစ်မှာပေါ့နော်ဟိုဖြစ်ထားခဲ့မှုတဲ့ဟာတွေကိုကျွန်တော်တို့ကမမေ့ဖို့လိုပါတယ်။အဲ့မှာဘာလဲဆိုတော့ကျွန်တော်တို့ရှိပိုင်းမှာဒါရှိရမယ်ဆိုစနစ်ကတိုင်းပြည်မှာရေးရဆက်ဆက်ဒါကိုဒီမျိုးချင်းဖိနှိပ်ခဲ့တယ်ရေးဆက်ခဲ့တယ်ဒီမျိုးချင်းအခွင့်အရေးတွေချုပ်ချယ်ခဲ့တယ်။အဲ့ဒီဖြစ်နေတဲ့အနေအထားကိုလိုက်ပြီးတော့မှအနောက်နိုင်ငံနဲ့ဒါဒီမိုကရေစီတိုင်းပြည်တွေဥရောပတိုင်းပြည်တွေကမ္ဘာမိသားစုကြီးကနေပြီးတော့မှကျွန်တော်တိုင်းပြည်ကိုစီးပွားရေးအရအေးအေးယူတန်ခတ်ဆွေးဆွေးတယ်ဆိုတဲ့စိစတွေနောက်ပြီးတော့မှဟိုပြတ်မှတ်ထားပြီးတော့မှဒီပုဂ္ဂိုလ်တယောက်ချင်းပေါ့နော်ဒီဆရာသာရှင်ကြီးရဲ့နာမည်တွေနဲ့အဲ့ဒါဖိတ်ဆိုတာအရေးကြီးတာတွေဒါတွေလွတ်ခဲ့ပြီးတဲ့ပါရဂတွေရှိတယ်ကျွန်တော်တို့ဒီမှာဆိုတော့အဲ့ဒီကိစ္စဖြစ်လာတဲ့အချိန်လုံးကလည်းကျွန်တော်တို့တိုင်းပြည်တွေကဆရာသာရှင်နဲ့အစွေအပွားတွေဒီအာဏာပိုင်တွေကဘာလို့လဲဆိုတဲ့အခါကျဒါတွေကအနောက်နိုင်ငံတွေဒါဒီမိုကရေစီနိုင်ငံတွေဥရောပနိုင်ငံတွေကနေဆိုဒီတိုင်းပြည်ကိုလာပြီးတော့မဟာရီးယားလုပ်နေတာမတရားလာပြီးတော့လုပ်နေတာဆိုပြီးတော့မှအဲ့လိုမျိုးပြစ်ပေါင်းများစွာလုပ်ခဲ့တယ်ခုဒီမှာဘာဖြစ်လို့ကျေးဇူးတင်ဆုံးစားဂရမ်ဂျာစီကြီးနဲ့သင်တင်ဆက်ပတ်ပြီးတော့မှတိုင်းပြည်ကောင်းကောင်းကြီးလုပ်ဖို့အတွက်ဆိုတဲ့အတိအကျကိုဘယ်တော့မှမဖြတ်ချူခဲ့ဘူးအခုလည်းအဲ့ဒီတိုင်းနဲ့အခုတော့တစ်ဖက်ကနေဆိုရင်ဟုတ်တယ်ဒီကျွန်တော်တိုင်းပြည်ကိုဆန့်ကျင်နေတဲ့ဟိုတချို့သောအဖွဲ့အစည်းတွေကနေတော့မှအတိုင်းပြည်ကိုကြီးကြပ်ဝင်ရောက်ပြီးတော့မှအာဒီစီကိုအရေးယူနေဆိုတဲ့အပိုင်းလေးလွှင့်လာတယ်ဆိုတော့ဒီတစ်ဖက်ကနေပြီးတော့မှဟိုအရင်လုံးကဒီလိုအာဏာပိုင်တွေနဲ့အလားတူတူရဲ့လူတွေကလည်းဘာပြောလဲဆိုတဲ့အခါကျတော့အာဒီလိုလာတယ်ဆိုရင်ဒါတို့တိုင်းပြည်ကိုတစ်ဖက်လုပ်နေတာပဲအမေရိကန်ကလာပြီးတော့မှတို့ဒုက္ခပေးဖို့လုပ်တယ်အင်္ဂလန်ကဒုက္ခပေးဖို့လုပ်တယ်ဥရောပသမဂ္ဂတွေကလုပ်တယ်ဒီလိုမျိုးတွေပြန်ပြီးတော့မှဝါဒဖြန့်လာနေတာတွေရှိတယ်တကယ်တော့တကယ်အတိတ်တွေကတော့တကယ်အရေးကြီးတဲ့ကိစ္စကတော့အခုလိုပြောကြဆိုကြတဲ့ကိစ္စတွေဖြစ်လာတာ ethnic cleansing ဆိုပြီးတော့မှဆွဆွဲတဲ့ဟာတွေ ဖြစ်လာအောင်ဘယ်အခြေအနေတွေကတွန်းပို့ခဲ့လဲဘယ်လိုဒီဘယ်လိုတွေကလုပ်ခဲ့လဲကျွန်တော်တို့ဒီမှာဘာတွေအမှားတွေရှိလဲဒါတွေကိုသိချာပြန်ပြောဆိုပြီးတော့မှကမ္ဘာမိသားစုကြီးနဲ့စိတ်ပြေစွတ်အောင်အလောက်လည်းအားကြီးတွေအပါဝင်ဒီမုန်ကြီးနိုင်ငံတွေဥရောပနိုင်ငံတွေနဲ့ဟိုသိပြင်းမြအောင်လုပ်ရမယ့်နိုင်ငံကိုမလုပ်ဘဲနဲ့အရင်ခေတ်ကလိုဖြစ်အောင်တွန်းပို့နေတဲ့အလူရအခုဆိုရှင်းရှင်းကြီးကျွန်တော်တို့မြင်နေရပြီဒါတွေကဆိုတဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီအခုဖြစ်နေတဲ့ပြဿနာမှာကျွန်တော်တို့တိုင်းပြည်ကကိုယ့်ဘက်ကဘာမှားခဲ့တယ်လဲဒီလားရှိတဲ့အာဏာပိုင်တွေကဘာတွေမှားနေလဲလို့ဘယ်လိုပြီးတော့ဖြစ်သွားသလဲဆိုတာကိုပြန်ဆန်းရှင်းတဲ့ဟာတွေကိုမလုပ်ဘဲနဲ့လမ်းလွဲရအောင်လုပ်နေတဲ့အရေးကြီးတာတွေလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်အခုတော့ဒီပါဝင်ဆွေးနွေးဖို့အတွက်ကျမတို့ရဲ့သောရရှင်ကိုနေဦးလင်းရှိနေပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးပါရှင
်ကျွန်တော်မြင်တာတော့သူတို့သုံးနဲ့စန့်ကျင်တဲ့မြင်နေပြနော်ကျွန်တော်ပြောပြမယ်အီရတ်ကိုဝင်တိုက်တာ WMD ဆိုတာနော်မေအီရတ်ကအမေရိကန်ကိုရှင်းပြောရင်တော့သူ့ရဲ့နိုင်ငံရေးဟိုဟာပေါ့နော်ဩဇာရသူ့ရဲ့နိုင်ငံရဲ့အကျိုးစီးပွားအတွက်ဝင်တိုက်တာပဲဗျဝင်တိုက်တဲ့အခါမှာဘာအကြောင်းကြားချက်မှမရှိဘူးအမှားတော့ WMD ဆိုတာလည်းမရှိပါဘူးမရှိပေမဲ့ဝင်တိုက်ပြီးတော့တိုင်းပြည်ကိုဖျက်ဆီးပလိုက်တာပဲအီရတ်အပြင်လီဗျားမှာလည်းဒီလိုပဲလေဒါပေမဲ့ဗမာနိုင်ငံလူတွေကတွေးနေတာကြတော့တမျိုးဖြစ်နေတယ်ဗျအခုနသတင်းစာဆရာရောဥပဒေပညာရှင်တွေရောဟာလားဘာကြောင့်အချက်အလက်တွေပြောဒါပေမဲ့နောက်ဆုံးညာအပွင့်လင်းပြောလို့ရှိရင်ဒီအမေရိကန်ပြည်အောင်စုအမတ်ကိုယ်တိုင်ကအခုနောက်ဆုံးပြောတဲ့အခါမှာချင်းပြောရင်ဒီပြင်မှုဟာဘာလဲဆိုတဲ့အခါ ethics cleaning မြောက်တယ်လို့ပြောတယ်ကျွန်တော်တို့ကမဟုတ်ပါဘူးလို့ပြောတယ်သူကမြောက်တယ်လို့ပြောတယ်ဆိုတဲ့ကိုဟာဒါဟာရှင်းပြောရင်ကုလသမဂ္ဂမှလည်းတင်တာနှစ်ကြိမ်သုံးကြိမ်ရှိပြီဆိုတော့ဒါဟာမယိုးသားမှုကိုပြတာပေါ့ဗျာသူတို့ရဲ့ဒီအမေရိကန်ရဲ့ဝင်ရောက်ဆက်ဖဲမှုကိုဘယ်လောက်ရှိတယ်မရှိဘူးဆိုတာဟိုရှားပြီးရင်လက်ထက်လောက်ကစပြီးတော့ခင်ဗျားတို့သိသိနေလို့မြင်နေကြတိုင်းပြည်ဟာပြောက်သွားပြီးရင်ပြန်ဆူယူလို့မလွယ်ဘူးဗျာ
ဒီအဲ့တော့ကိုနေဦးလင်းဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးခြင်းနဲ့အချင်းချုပ်ကပါပါလေအဲ့တော့အမေရိကန်ကဒီဟာကိုမြန်မာပြည်ကိုဒီ R2B အကြောင်းပြပြီးတော့ဝင်မယ်ဆိုတဲ့သဘောလားရှင်ကိုနေဦးလင်းရဲ့ဟိုလူရင်းဆွေးနွေးချက်ကပါပါ
မှန်တယ်ဟုတ်ဗျာကျွန်တော်ပြောပြမယ်ခင်ဗျာဒီတမိုင်းမှာဒီနေ့90ဗမာပြည်ဖြစ်နေတဲ့အပြတ်ကိုပြန်ပြောပြမယ်ဆိုရင်နော်ဘိုးကျောင်းဆန်းလက်ထက်မှာရှင်းရှင်းလေးပြောရင်သူ့ကိုဖရင်ဆွဲပြီးတော့မေးတာကရှင်းပြောရင်ကုလားဟိုပါတော့ဒီဒီတိန်ရဲ့သူ့ရဲ့ကြာဆုံးမှုကိုကာကွယ်ဖို့အတွက်နော်တဏ္ဍာဟာရထဲမှာဝင်မလားမဝင်ဘူးလားလို့မိသားကစပြီးဘ ෝජ ုတ်ကိုလုံကြံတဲ့အခ í ဖြစ်တယ်ဒီနေ့ကျွန်တော်တို့ကြံစည်တာကဘ ෝජ ုတ်လုံကြံခံရတဲ့အတွက်ဒီနေ့တည်းရှင်းလို့ကိုမပြီးသေးတာအဓိကကတော့ဒါပဲသူ့လိုရဲ့အခါကျတော့
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုနေဦးလင်းကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မရပါပြီကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မ panel list တွေနဲ့ထပ်ပြီးတော့ဆွေးနွေးပါမယ်ဥစားဆွေးနွေးတဲ့သူတွေနဲ့ကိုနေဦးလင်းရဲ့ယူဆချက်ကတော့ဟိုကျမဟိုရှင်းနေကြီးကိုမေးချင်ပါတယ်ကိုနေဦးလင်းရဲ့ယူဆချက်ကတော့ဒါတကယ်ဖြစ်နိုင်တယ်ဆိုပြီးတော့ဒါ तू ကယူဆနေပါတယ်ဆိုတဲ့ခါရောက်တော့ဟိုဆရာဆွေးနွေးပေးပါရှင်ဆရာဦးမင်းလွင်ဦးဘလောက်နိုင်ငံတကာကမြန်မာပြည်ကိုနိုင်ငံတကာတတ်အနေနဲ့ဝင်ဖို့ကနိုင်ငံတကာဥပဒေတည်းအရာဘလောက်များလွယ်ပါသလားဟိုဖြစ်နိုင်ကြပေါ့နော
်အဲ့တော့ဒီကျွန်တော်တို့အတူပီအနေနဲ့ဝင်နိုင်ဖို့ဆိုလို့ရှိရင်သတ်မှတ်ထားတဲ့အချက်အလက်တွေရှိပါတယ်။အဲတော့အုပ်ချုပ်တဲ့အစိုးရကနိုင်ငံသားတွေကိုပြည်ရာသွင်းမှုလူမျိုးတုံးသတ်ပြမှုလူသားမဆန်တဲ့ကြာသွင်းမှုအတွက်ကျူးလွန်တဲ့ပြစ်မှုတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်။ဒီတာဝန်တွေကိုအစိုးရကိုယ်တိုင်ကပြက်ကွက်နေတာဒါနံပါတ်1အချက်ပါ။နံပါတ်2အချက်ကအဲ့ဒီလိုကာကွယ်တဲ့အခါမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကအစိုးရကိုဝိုင်းဝန်းပြီးတော့ကူညီပေးဖို့လိုတယ်။ဒါနံပါတ်1အချက်ပါ။နံပါတ်3အချက်ကနိုင်ငံတကာအတိုင်းအဝိုင်းကလည်းကူညီတယ်၊သက်ဆိုင်ရာအစိုးရကိုယ်တိုင်ကလည်းဘာလို့မှမတတ်နိုင်ဘူး၊ကာကွယ်ဖို့စံတာလည်းမရှိတော့ဘူးဆိုလို့ရှိရင်အတော့ပြောတဲ့ R2B ကိုအသုံးချဖို့ဖြစ်လာတယ်ပေါ့နော်။ဒါပေမဲ့ဒါအသုံးချမယ်လို့ပြောသေးဘူး။အဲ့ဒီတော့အသုံးချဖို့မချဖို့ကိုကုလသမဂ္ဂလူညွန်ရေးကောင်စီကနေပြီးတော့ပြည်ထောင်အထူးအကြံပေးကိုယ်စားလှယ်ဆီလုပ်ပြီးတော့စုံစမ်းစစ်ဆေးအချက်အလက်တွေရှာအောင်မယ်နောက်ဆုံးအဖွဲ့ဝင်၅နိုင်ငံရဲ့သဘောထားတွေယူမယ်လူညွန်ရေးကောင်စီရဲ့ ဒါနဲ့ငံတဘောသားတွေရအာတူပီရဝင်ရောက်နိုင်ငံတကာတပ်ဖွဲ့တွေအနေနဲ့ဝင်ရောက်ဆက်ဖက်တင်ပါတယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်ကြာတော့မှသာဝင်နိုင်မဲ့ကိစ္စမျိုးဖြစ်တယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိအစိုးရတုံးနေတဲ့ကိစ္စရတီကကျူးလွန်တဲ့ရာဇဝင်မှုတွေအတွက်လည်းအကာအကွယ်ပေးထားဖို့တာစီပီတာလည်းဖြစ်တယ်ပြန်လည်းလက်ခံမယ်လို့လည်းပြောထားတာတွေရှိတယ် နိုင်ငံတကာအတိုင်းဝိုင်းတွေကလိုအပ်တဲ့အကူအညီတွေကိုလည်းလက်ခံမယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။စည်နာမှန်နဲ့လာရောက်ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဆောင်ရွက်နိုင်ဖို့အတွက်အဖွဲ့အစည်းပါဖွဲ့စည်းထားပြီးတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကဒီအမေရိကန်တိုင်းနိုင်ငံတွေကနေပြီးတော့သွားပြောသလိုပေါ့နော်ဥပဒေနဲ့ချင်းလိုချင်းတိုင်းချင်းလိုမရတဲ့အခြေအနေမျိုးရှိတယ်ဆို
ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဆရာခုနပြောသလိုမြန်မာဆွေရရဲ့လှုပ်ဆောင်ချက်တွေကဒါဟိုမဝင်နိုင်တဲ့အနေအထားပေါ့နော်တော်တော်လေးစူးစမ်းပန်းစားလုပ်နေတယ်လို့ဆရာသုံးသပ်သွားတာဖြစ်ပါတယ်အဲ့တော့ဒီကနေ့ပဲကျွန်တော်တို့ဒါရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုပြီးတော့ဒါစစ်တပ်ကနေပြီးတော့တက်မရောပေါ့နော်အဲစစ်တပ်ကနေပြီးတဲ့ခါမှာစာမျက်နှာ28မျက်နှာပါဆရာဦးစီတော်အောင်မြဖတ်ပြီးလာတော့မသိဘူးဆိုပြီးတော့ထုတ်ပါတယ်ဒီပေါ်မှာလည်းဂုံတိတ်ခါရှိရှိ EU နဲ့ဟိုဘီဂျိန်ကိုရည်ရွယ်ပြီးတော့သူတို့ထုတ်ထားတာပါဂုံတိတ်ခါရှိရှိပြောဆိုဟိုစုံဖြတ်ချဖို့ပေါ့နော်သူတို့တိုက်တွန်းထားတာဖြစ်ပါတယ်ဆိုတဲ့ခါရောက်တော့နောက်တစ်ခုကဒီနေ့ဒီ information committee ဆိုပြီးတဲ့ခါမှာရခိုင်ရင်းနဲ့ပတ်သက်ပြီးတော့တည်ထန့်တင်တဲ့အစိုးရရဲ့ page တစ်ခုမှာလဲဌာနီပြည်ရင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကနဦးရောက်လာတဲ့ဆာရွက်စရန်းတွေမပြည့်စုံလို့ဆိုပြီးတော့ဒါနိုင်ငံခြားရေးဌာနကနေပြန်ပို့ထားတယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးစီတို့အောင်မြင်မြန်မာအစိုးရရဲ့လုပ်ငန်းဆောင်တာတွေပေါ့နော်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတွေကတကယ်ရောပြောလို့ဆိုလို့ဖြစ်နေပြီလားရှင်ထိရောက်ပါသလား
အထီးရောက်ပါကြလားဆိုတဲ့ဥစ္စာကအဲ့လိုကျွန်တော်တို့ကရလနဲ့တွေ့ရမယ်လေရလနဲ့တွေ့ရမယ်ဆိုတဲ့အခါကျတော့အခုလက်ရှိဒါအစိုးရကတော့ပြောတယ်ကျွန်တော်တို့ကအစင်းချင်းဖြစ်နေပြီဒါဒီနောက်ပြီးတော့မှဟိုနိုင်ငံကအတိုင်းဝိုင်းနေလဲသွားပြီးတော့ပြတယ်အဆောက်အဦတွေဘယ်လိုဆောက်ထားလဲပါညာဘယ်လိုလက်ခံမလဲဒါပေမဲ့တယောက်မှရောက်မလာသေးဘူးရောက်လာတဲ့အချိန်ကိုဒီ January လနဲ့ February လအခုဒီ2018ပဲရောက်တဲ့အချိန်ကိုဖတ်ပြီးတော့မှအဲ့ဒီဘက်ကိုဖတ်ခွာသွားတာဒီလဲရှိနေဆုံးပဲဆိုတဲ့အခါကျတော့ဒါဒီကိုဘယ်လိုပြန်သိမ်းကြမလဲကုလားကပြောတယ်ဆိုတော့တိကျလားအမှန်ပါကုလားကဆရာဦးမလေးကပြောတဲ့စီမှာလည်းအဲ့ဒါကြီးအမှန်ပါအာတီတီတော့တကယ်ကိုကြီးပြတဲ့အချက်တော့မဟုတ်ပါဘူးဒါပေမဲ့အဲ့လိုမဖြစ်ပေမဲ့ဘာမှမဖြစ်ဘူးလားဆိုတော့မဟုတ်ဘူးကြီးအဒီကလေးရင်းဆိုပြီးတော့မှပေးတခြားကိုပြောနေတယ်ပြောတယ်သူတို့အကျိုးကြောင်းကလည်းဟိုရုပ်ရှင်းလာပေါ့နော်အဲ့ဒါဘာလဲဆိုတော့လူတွေအုပ်စုလိုက်ပေါ့နော်ဒါဘာသာပြန်ရတာသုံးဖို့မပေါ်တော့ဖြစ်ပြောင်းသွားရတယ်ပြီးတော့မှနေအိမ်တွေမီးရှို့ခံရတယ်အဲ့နောက်ထပ်ထပ်ပြီးတော့မှထွက်လာတဲ့တည်င်းတွေမှာအဲ့ဒီရွှေ့သွားတဲ့နေရာတွေမှာအတချို့တော့တိုင်းသားတွေနေရာပြန်ချထားမှုရှိနေတယ်တစ်ဖက်မှာတောင်းချင်မှုတွေကလည်းဗာလဲဆိုတော့ဒီမောင်နှောတောင်ပိုင်းတက်မှာမောင်နှောတောင်ပိုင်းတက်မှာပြန်ပြီးတော့နေရာချမပေးဘူးထုတ်ရှားမှုတွေဒါတွေကလည်းရှိနေတယ်ဒါတွေကိုတော့ခြုံငုံပြီးတော့မှဆွဆွဲမှုတွေရှိနေတဲ့အပြင်ကိုလက်တွေ့မှာလည်းအဲကျွန်တော်တို့ကလို့ပေါ့နော်ညာရီကျူးလို့လည်းဒီကတတိဖြစ်နိုင်ပါလေဆိုပြီးတော့မှဒါတမတော်ခေါင်းဆောင်တွေကိုဟိုပြတ်ပတ်ထားပြီးတော့မှပိတ်ဆို့အရေးယူမှုတွေရှိလာတဲ့ခါကျတော့တမတော်ကလည်းကျွန်တော်တို့ကပြောတဲ့ဖြစ်ပြန်ချက်တွေထုတ်ရတဲ့အဆင့်ကိုရောက်လာတာဆိုတော့ဟိုအကြီးကြီးတွေမဖြစ်တာပုံမှန်နဲ့ဟိုအရင်တော့ကကျွန်တော်တို့တိုင်းပြည်မှာဖြစ်ခဲ့တဲ့အခြေအနေမျိုးကိုဖြစ်နေတယ်ကျွန်တော်တို့တိုင်းပြည်မှာတကယ်လို့ဖြစ်နေတယ်ဆိုတော့ပြောမယ်ဆိုရင်ဒါအစိုးရကအများကြီးလိုက်ပြီးတော့လုပ်နေတယ်ဆိုပေမဲ့ဒီကိစ္စအစိုးရတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူးအဲ့ဒီမောင်တော်ဘက်မှာအခုလောကဖြစ်သွားတဲ့ပြဿနာမှာဖြစ်သွားတဲ့အကြောင်းရင်းတွေအကုန်လုံးကိုကျွန်တော်တို့ဟိုဖြစ်ကာလနဲ့ပြန်ပြီးတော့ကြည့်လိုက်ရင်အစိုးရကဘာမှအဲ့မှာလုပ်နိုင်တဲ့အခြေအနေမရှိဘူးတကယ်တကယ်ဒီပြဿနာတွေအကုန်လုံးဖြစ်သွားတာအုပ်ချုပ်ရေးနဲ့လုံခြုံရေးတိုင်းဆိုင်ရာအဲ့ဒီကိစ္စကြီးကြောင့်ပြဿနာတွေကြောင့်မလို့အခုပြဿနာအကြီးကြီးပေါ်လာတာအဲ့တော့အုပ်ချုပ်ရေးနဲ့လုံခြုံရေးတိုင်းဆိုင်ရာဆိုတာကလည်းဒါပြည်ရေးရေးအောက်ကနေကြွားတယ်တပ်မတော်အောက်ကနေကြွားတယ်အကုန်လုံးကတပ်မတော်နဲ့လုံးဝသက်ဆိုင်နေတဲ့ကိစ္စတွေအခုအစိုးရကတော့အစိုးရကကိုသူကတကယ်ကိုတိုင်းပြည်ကောင်းမှုအတွက်ကိုတိုင်းပြည်ဒုက္ခမရောက်ဖို့အတွက်ကိုတိုင်းပြည်စီးပွားရေးမထိခိုက်ဖို့အတွက်ကိုအကြီးကြီးလိုက်ပြီးတော့လုပ်နေတယ်။ဒါပေမဲ့ဘုရားကပြောတဲ့လူငယ်ရေးတိုင်းဆိုင်ရာတွေအုပ်ချုပ်ရေးတိုင်းဆိုင်ရာတွေကဒါကိုတက်တက်ကြွကြွနဲ့အကောင့်တွေပုံနေသလားဆိုတော့က ကျွန်တော်ထင်တယ်တိတ်ပြီးတော့အကောင်းကြီးပေါ်တာမသိရဘူးဒါကြောင့်မလို့ဒီနေ့ချိန်ကြီးအဆင်မပြေသေးတာလို့ကျွန်တော်ပြောပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီပါဝင်ဆွေးနွေးဖို့အတွက်စာပေးထားတဲ့သူတွေရှိပါတယ်ဒီကိုမောင်တက်တနာပါဒါအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်နောက်ကျွန်တော်တို့မြန်မာပြည်ထောင်စုကနေစာပေးပို့ထားတယ်လည်းရှိပါတယ်ဒါပေမဲ့အချင်းကန့်သက်ကြောင့်ကျွန်မအဲ့စာတွေကိုဖတ်မပြနိုင်ပါဘူးဒါပေမဲ့အဲ့ဒီစာပါအကြောင်းအရာတော်တော်များများကိုကျွန်မကနဦးခုနကဆွေးနွေးချက်ထဲမှာအလုံးခြုံငုံပါဝင်သွားပြီလို့ဟိုယူဆပါတယ်နော်အခုတော့ဆွေးနွေးဖို့စောင့်ဆိုင်နေသူတယောက်ရှိပါတယ်ဥမောင်မောင်ကျော်ပါဥမောင်မောင်ကျော်အချိန်တော့တိတ်မရဘူးရှင်လူရင်းတူရှင်ပေါ့နော်ဟိုဟိုဟိုမေးကြည့်ရင်လဲမေးခွန်းတစ်ခုပေါ့ဒါမှမဟုတ်အယူအဆဆိုလို့ရှင်လဲတူတူနဲ့လူရင်းပေါ့ဝေရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာကတော့နိုင်ငံတကာနိုင်ငံရဲ့ဟိုချုပ်ချအာဏာနဲ့ပေါ့နော်ယူတာကြီးအဲ့ဒီကျွန်တော်တို့အခုကမ္ဘာမှာတင်းတင်းကြပ်ကြပ်လက်ကမ်းပြုပြီးတော့သုံးနေတယ်ကျွန်တော်တို့လူ့အခွင့်အရေးဆိုတာကကျွန်တော်ခွဲခြားမြင်မှုတော့လိုပါတယ်နော်ကျွန်တော်လူ့အခွင့်အရေးဆိုတာကဟိုလူသားတိုင်းပေါ်မှာရှိပြနာမှန်နေမဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်ချအာဏာပေါ်မှာတော့မလွန်မှုသိမှုတို့ကျွန်တော်ကတော့ဒီလိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်
တော်ရင်းသူရှင်ပါအကျိုးကျိုးကျိုးနဲ့ဆိုရင်တော့
ဟုတ်ကဲ့ပါအ
ားရှိကြတယ်ချင်းမလောက်ပါသေးလေ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်အဲ့တော့ဟိုဆရာဒေါက်တာတင်းစွေခုနသူပြောသွားတဲ့ဟာပေါ့နော်အခုဗမာပြည်ထဲမှာလည်းပြောပါတယ်ဒီကိစ္စကအမျိုးသားရင်းနဲ့ပဲကြည့်ရမယ်လူ့အခွင့်အရေးကကြည့်လို့မရဘူးဆိုတော့အမျိုးသားရင်းနဲ့လူ့အခွင့်အရေးကစန့်ကျင်ဘက်မြန်ဖြစ်နေပါသလားဘာများဟိုဟိုနားလည်မှုလွဲနေကြပါသလားဘာများသူတို့ဖြစ်နေကြပါသလဲဆရာအဲ့ဒါလေးတုံ့သက်ပေးပါရှင
်အိမ်မေကတော်တော့ဟိုခက်တယ်ခင်ဗျလူခွင့်ရေးဆိုတာကတပိုင်းဟလာအမျိုးသားရေးပြောပြောလုံခြုံရေးပြောပြောအမျိုးမျိုးပေါ့နော်ဟိုပြောပြောရတာတော့တော်တော်လေးဟိုညှင်းခုံရတာလဲရှုပ်ပြီးတော့ဟောတာအဲ့နေပြလဲတော်တော်ကျဲပါတယ်ဘာပဲဖြစ်ဖြစ်ကိုတိုင်းပြည်အနေနဲ့ကြည့်ရင်ခုနနောက်ဆုံးဆွေးနွေးတဲ့ပုဂ္ဂိုလ်တယောက်ပြောသလိုတိုင်းပြည်ရဲ့ချုပ်ချာအာဏာဆိုတာကိုတိုင်းပြည်မှာမဟုတ်ဘူးနိုင်ငံတိုင်းပေါ့လက်သမကမပေါ်ခင်တည်းကဒီယူဆကိုနိုင်ငံတကာလက်ခံထားပြီးသားဖြစ်တဲ့အတွက်ကိုတိုင်းပြည်ရဲ့ချုပ်ချာအာဏာထိပါမှုကိုတော့ပဲနိုင်ငံပဲဆိုရပဲပြည်သူတွေကမလိုလားဘူးအဲ့တော့တခြားပဲပေးတာနေနဲ့တိုင်းတိုင်းဒီနိုင်ငံရဲ့ချုပ်ချာအာဏာဆိုတာကတော့ဟိုအမြင့်ဆုံးလို့ကိုယ့်ဘက်ကကိုဟိုဘယ်သူမှမပြောကြမှာပါအဲ့အဲ့မှာဟိုခုနကျွန်တော်ပထမဆုံးဆွေးနွေးတော့ပြောတဲ့အချက်လေးတစ်ချက်ကိုပြန်ပြီးတော့ရှင်းမရသေးဘူးနိုင်ငံတကာကအတူပီဗမာပြည်မှာပါမမပြောဘူးလို့ဆိုတော့ဟိုပြောပြောလိုက်မိတဲ့ချက်ကအဲတကယ်တော့ဟိုကျွန်တော်ပြန်ရုပ်သိမ်းပါတယ်လုံခဲတဲ့နိုင်ငံပိုင်း BBC မှာဒီဒီကိစ္စကိုဟိုတုံ့သွားတယ်အသုံးလုံးဆောင်မှာတင်းဆောင်မှာရှိပါတယ်ဒီဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့9သိန်းလောက်ဟိုထွက်လာတဲ့လူတွေသူတို့အသုံးလုံးကတော့ဟိုအရင်လိုဟိုတတ်တာတို့အာရမပြုကျင့်တာတို့မိရှို့တာတို့အပြင်နောက်ထပ်စက်ကလုံးကတော့ဟိုငတ်ပြီးတော့သေးသေးဆိုတဲ့အတုံလုံးနဲ့တက်လာတယ်အဲ့တော့အခုလူတွေကဗမာပြည်မှာမဟုတ်ဘူးအမားရဘင်္ဂလားဒေ့ရှ်နယ်မြေပေါ်မှာပါအဲ့ဒီကဒီသူတို့တကယ်လို့သာကမကောင်းပြောမလားဆိုငတ်တယ်ဆိုရင်
ဟုတ်ကဲ့ရှင်ဗျာအချိန်ကကျော်နေလို့ဖြတ်ပေးပါရှင
်ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့
ဆရာဟုတ်ကဲ့
ပြောရင်ဟု
တ်ဩဟုတ်ကဲ့ပါရှင်ဒီ
နေ့တွေ့ညင်ကုန်မှုတွေအဲ့နောက်ကဟိုခုနဆွေးနွေးတဲ့တယောက်လို့ပေါ့လို့အမေရိကန်မပြောနေအမှားတော့မဟုတ်ကဘာဖြစ်စင်မှာအတူပြီ
ဟုတ်ကဲ့ပါဆွေးနွေးပွဲအချိန်ကတော့ပဲကြော်သွားလို့ကျွန်မတောင်းပန်ပါတယ်ရှင်ဥဆောင်ဆွေးနွေးပေးခဲ့တဲ့သူတွေရောတော်ရရှင်နဲ့အားလုံးကိုရောအထူးပဲကျေးဇူးတင်ပါတယ်ရှင
်မတ်တဟီထိုင်းစီစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခါစီစဉ်နားဆင်ကြရတာပါရှင်အခုအင်္ဂါညထိတ်တန်းရောက်သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
ရောက်ကိုရီးယားနိုင်ငံကသူတို့နိုင်ငံအပေါ်မှာစီးရီးယားချင်းချောက်မှုတွေကိုဖယ်ရှားလိုက်မယ်ဆိုရင်သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဆက်ထားဖို့လိုအပ်မှာမဟုတ်သလိုအမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးဖို့ဆန္ဒရှိတယ်လို့ရောက်ကိုရီးယားဘက်ကအရေးအမွဲပြောကြားလိုက်တယ်လို့တောင်ကိုရီးယားအနာပိုင်းတွေကပြောပါတယ်မြန်မာလူမျိုးတက်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးတော့ရှိနေတဲ့ရိုဂျာမွတ်စလင်တွေအပေါ်မှာလူခွင့်ချုပ်ဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အထွေထွေအန်ဒရူးဂီလ်မော့ကအင်္ဂါနေ့ကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါလိမ့်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်မနေ့ကတောက်ကြနေမနေ့ပိုင်းအစီအင်ဟုတ်ရူးနေမနက်ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 48တို့ကနေနားဆင်နိုင်ပါတယ်ပြည်ရီကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.